Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေဇူလိုင်လ9ရက်စနေညပိုင်း VOE မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းလိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်စနေညအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါ။ဒီညဘက်သတင်းတွေကိုနားလောင်နေတူကြီးညာပေးသွားမှာပါ။ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်ကပြည်ထရေးနဲ့လူမျိုးရေးဝန်ကြီးဌာနဝန်တွင်အကြမ်းဖက်တိုက်ခိုက်မှုကြောင့်လူ15ဦးကျော်သေဆုံးသွားပြီး30နီးပါးဤတန်ရာရသွားပါတယ်။ဂျပန်နိုင်ငံအနောက်တာဘက်မှာမိုးအကြီးကျယ်ရွာသွန်းပြီးမြေပြိုလာကြောင်းလူ50ထဲမှနေသေဆုံးပြီးတော့နောက်ထပ်လူ50လောက်ပျောက်ဆုံးနေတယ်လို့ဂျပန်သတင်းဌာန NHK ကကြေညာပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။စနေညချမ်းအတွက်သောတာရှင်နေနားဆင်ရမယ့်သတင်းတွေကတော့ထိုင်းနိုင်ငံမဲဆိုင်ကလှိုင်ကူထဲမှာပိတ်မိနေစေကြောင်းသားလေးတွေကိုကယ်နိုင်ဖို့ကြောက်တောင်တွေကဂူပေါက်တွေလိုက်လံရှာဖွေတဲ့အခါမှာတော့ကလေးတွေနဲ့အနီးဆုံးလို့ယူဆရတဲ့ဂူပေါက်တစ်ခုကိုစတင်တွေ့ရှိနေပြီဖြစ်ပါတယ
်။တို့ခတ်မှန်းလားဆိုတော့အဲ့ဒီတို့တွေ့လဲဂူအပေါက်ဟာကလေးရဲ့နေအမီဆုံးပေါ့ကတ်ပြက်ကွာ
နောက်ပိုင်းမှာအပြည့်ဆုံးနားဆင်ရပါမယ်ရှင်နောက်စနေညတိုင်းတင်ဆက်ပေးနေကြပတ်စင်ကဏ္ဍတွေတဲ့ကသတင်းတော်မဆူအစီအစဉ်မှာတော့ရိုက်တာသတင်းတော်နှစ်ယောက်ကိုလာမယ့်ဇူလိုင်လ9ရက်နေ့ကြလို့ရှင်သူတို့ကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့တရားစွဲသည့်မစွဲသည့်ဆုံးဖြတ်မှာဖြစ်တဲ့အကြောင်းဒီသတင်းဆောင်မနဲ့အတူဒီနှစ်မှာသဘာဝဘေးဒဏ်ကိုခံနေရတဲ့စပားဆိုင်တောင်သူတွေရင်ဆိုင်နေရကြတဲ့အကြောင်းမြန်မာတခွင်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတဲ့လေလာအစီအစဉ်နားဆင်ရမှာပါ။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကပြောပြပေးကြပါအောင်ရှင
်။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার ကင်းစင်ရေးအတွက်မြောက်ကိုရီးယားတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုဟာသူ့ရဲ့နှစ်ရက်တာခီးစဉ်ကိုအဆုံးသတ်လိုက်ပါပြီ။နိုင်ရီပေါင်းများစွာကြားအောင်အကျိုးရှိစွာပြောဆိုဆွေးနွေးခဲ့သလိုအ धिक အကြောင်းအရာအလုံးနီးပါးအတွက်တိုးတက်မှုတွေရခဲ့တယ်လို့လည်းဝန်ကြီးဖွန်ပေဦးကပြောပါရယ်နျူကလ িয়ার အစီအစဉ်တွေအဆုံးသတ်နိုင်မဲ့အချိန်သတ်မှတ်ချက်နဲ့အတူလင်းလက်တွေကိုအစစ်အစစ်ဖြည့်ဆည်းရေးကြေညာမဲ့ကိစ္စနဲ့ပတ်သက်တဲ့အချက်အလက်တွေကိုအများဆုံးဆွေးနွေးခဲ့တယ်လို့ဝန်ကြီးဖွန်ပေဦးကပြောပါရယ်အသေးစိတ်အချက်အလက်တွေကိုတော့ဝန်ကြီးဖွန်ပေဦးကပြောဆိုသွားခြင်းမရှိပါဘူးဒါပေမဲ့လည်းဒီကိစ္စနှစ်ရက်ကိုအများဆုံးဆွေးနွေးပြီးတော့ဆွေးနွေးခဲ့တဲ့အကြောင်းအရာတိုင်းမှာတိုးတက်မှုတွေရခဲ့တယ်လို့ထင်မြင်ကြောင်းလည်းသူကပြောခဲ့တာပါအခုခါမှာဂျပန်နိုင်ငံထိုကျိုမြို့ကိုရောက်နေပြီဖြစ်တဲ့ဝန်ကြီးဖွန်ပေကကိုရီးယားစစ်ပွဲမှာကြာဆုံးခဲ့တဲ့အမေရိကန်စစ်သည်တော်တွေရဲ့ကျွင်းကျန်ရုပ်အလောင်းတွေတည်ယူရေးကိစ္စကိုသက်ဆိုင်ရာတာဝန်ရှိသူတွေဇွန်လ12ရက်ဝန်းကျင်မှာတွေ့ဆုံဆွေးနွေးဖို့စီစဉ်ထားကြောင်းလည်းပြောပါရယ်မြောက်ကိုရီးယားလက်ရှိအာဏာရပါတီအကြီးအကဲအရာရှိလည်းဖြစ်ထောင်လိုင်းရေးကြီးကဲဟောင်းလည်းဖြစ်တဲ့ကင်မြုံချိုနဲ့တွေ့ဆုံခဲ့တဲ့ဝန်ကြီးဖွန်ပေဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တော့တွေ့ဆုံခဲ့ခြင်းမရှိပါဘူးဒီခီးစဉ်အတွင်းခေါင်းဆောင်ကင်နဲ့ဝန်ကြီးဖွန်ပေရိုတွေ့ဆုံဖို့မျှော်မှန်းခဲ့ခြင်းမရှိဘူးလို့လည်းအမေရိကန်နိုင်ငံသားဌာနပြောခွင့်ရဟေတာနျူဝက်ကပြောပါရခင်ဗျာ
အမေရိကန်ပြည်ထောင်စုအတွင်းကိုတရားမဝင်ဝင်ရောက်လာတဲ့မိဘနဲ့တာသမီတွေခွဲခြားထိန်းသိမ်းထားတာကိုအဆုံးသတ်ပြီးအမြန်ဆုံးပြန်ပေါင်းစည်းပေးဖို့တရားသူကြီးတဦးရဲ့ဆုံးမြတ်ချက်နဲ့ပတ်သက်လို့အချိန်ပိုပေးဖို့အမေရိကန်အစိုးရကတောင်းဆိုလိုက်ပါတယ်ထရမ့်အစိုးရအဖွဲ့ဟာအမေရိကန်မက္ကဆီကိုနယ်စပ်ကိုဖျက်ပြီးတရားမဝင်ဝင်ရောက်လာသူတွေနဲ့ပတ်သက်ပြီးတော့အလုံးဝလက်သက်မခံတဲ့မူဝါဒချမှတ်ထားပြီးနောက်မိသားစုဝင်တွေကိုတကွဲတပြားစီထိန်းသိမ်းခဲ့တာပါဒါပေမဲ့လည်းအဲ့ဒီမူဝါဒအပေါ်ဖြရင်းကရောနိုင်ငံတကာကပါအပါအဝင်လူခွင့်ရေးအဖွဲ့တွေနဲ့ပို့ရဟန်မင်းကြီးဖရန်စစ်ကပါဆန့်ကျင်ပြောဆိုအပြီးမှာတော့သူတို့ရဲ့မူဝါဒကိုပြန်ပြောင်းလဲခဲ့ပါတယ်။အသက်9နှစ်အောက်ကလေးတွေကိုဇူလိုင်လ10ရက်နေ့မတိုင်ခင်နဲ့9နှစ်အောက်ကလေးငယ်တွေအားလုံးကိုဇူလိုင်လ26ရက်မတိုင်ခင်မှာသူတို့မိဘတွေနဲ့ပြန်ဆောင်ပေးဖို့တရားရုံးကအမိန့်ချမှတ်ထားခဲ့တာပါ။တောက်ကြနေ့ကတရားရုံးကြားနာမှုအတွင်မှာတော့တရားဝင်ဝင်ရောက်လာသူမိဘ19ဦးကိုသူတို့ကလေးတွေမပါဘဲနေရာရင်းနိုင်ငံတွေကိုပြန်ပို့ခဲ့တဲ့အကြောင်းအစိုးရတာဝန်ရှိသူတွေကထွက်ဆိုခဲ့ပါတယ်။ဒါအပြင်တရားရုံးရဲ့ဆုံးဖြတ်ချက်ဟာနေရအရင်းကိုကလေးတွေမပါဘဲပြန်ပို့ခဲ့သူတွေအပေါ်တရားမှုမရှိစေရဘူးဆိုပြီးအမေရိကန်တရားရေးဌာနရှင်တွေကပြန်လည်ခြေပါပါတယ်။ဒါပေမဲ့လည်းတရားရုံးရဲ့ဆုံးဖြတ်ချက်ဟာအလုံးအပေါ်တရားမှုရှိစေရမယ်ဆိုပြီးတရားသူကြီးကဆုံးဖြတ်ခဲ့တယ်လို့အစိုးရရဲ့အချိန်ပိုပေးဖို့တောင်းဆိုချက်ကိုလည်းလက်သက်မခံခဲ့ပါဘူး။ဒါအပြင်အစိုးရအနေနဲ့အချိန်မီသူတို့မိဘတွေနဲ့ပြန်ပြီးဆုံတွေ့ပေးဖို့စီစဉ်မပေးနိုင်မဲ့ကလေးတွေရဲ့စီးရင်နဲ့ပကြောင်အချိန်မီပြန်ဆုံမတွေ့ပေးနိုင်တယ်လဲဆိုတဲ့အကြောင်းရင်းကိုလည်းတရားသူကြီးကသိချင်နေတာပါ။လာမယ့်တနင်္လာနေ့မှာတော့ဒီကြားနာပွဲပြန်လည်စတင်မှာဖြစ်ပါတယ်။
ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်ကပြည်ထရေးနဲ့လုံခြုံရေးဝန်ကြီးဌာနဝန်အတွင်းဒီကနေ့အကြမ်းဖက်တိုက်ခိုက်မှုကြောင့်15ဦးကျော်သေဆုံးသွားပြီး30နီးပါးဒဏ်ရာရသွားတယ်လို့မြင့်မြင့်သက်သေတွေကပြောပါရယ်ပထမတိုက်ခိုက်မှုအတွင်းတပ်နှံသမား3ဦးဟာဝန်ကြီးဌာနအဝင်ဝဂိတ်တကားအပြင်ဘက်မှာစတင်ဖောက်ခွဲခဲ့ကြပြီးတဲ့နောက်ပစ်ခတ်တိုက်ခိုက်ခဲ့ကြတာပါအဲဒီနောက်လုံခြုံရေးတွေနဲ့အကြမ်းဖက်သမားတွေတနားကြားအပြန်လည်ပစ်ခတ်တိုက်ခိုက်ခဲ့ကြပြီးတဲ့နောက်အကြမ်းဖက်သမား3ဦးလုံးသေဆုံးသွားတယ်လို့မြင့်မြင့်သက်သေတွေကပြောပါရယ် တနင်္သမားတွေရဲ့တက်ခဲမှုကြောင့်တည်ဆုံသွားသူတွေထဲမှာအစိုးရဝန်ထမ်းတွေလည်းပါဝင်ပြီးတည်ဆုံသူအရေအတွက်ထပ်တိုးလာနိုင်ကြောင်းနဲ့အခုခါမှာအာဏာပိုင်တွေဟာအဆောက်အုံအတွင်းနဲ့ဝန်ကြီးဌာနဝင်းအပြင်လမ်းတစ်ဖက်ချမ်းကရဲဌာနအဆောက်အုံအတွင်းလိုက်လံရှင်းလင်းရှာဖွေနေကြောင်းတာဝန်ရှိသူတူကပြောပါတယ်တိုက်ခိုက်မှုဖြစ်ပွားနေခြင်းအတွင်းဒါဇင်နဲ့ချီတဲ့သူတွေဟာအဆောက်အုံအတွင်းပြိမ့်မိနေခဲ့ကြပြီးတချို့တွေကတော့ကယ်တင်ခဲ့ရတယ်လို့တချို့တွေကတော့ပြင်ပောက်ကနေတဆင့်ခုံချထွက်ပြေးသွားကြတယ်လို့ဆိုပါတယ်ဝန်ကြီးဌာနရုံးဟာမူကတရှိမျိုးတော်ကလူစီကားရရက်ကွက်မှာတည်ရှိပြီးလွတ်တော်အဆောက်အဦးတမရနန်းတော်တို့နဲ့လည်းနှီးပါရယ်ဒုတိယပောက်ကွဲမှုကတော့ရဲဌာနမှာဖြစ်ပွားခဲ့တာပါအာမင်လူနာတင်ရင်ဌာနအကြီးအကဲအဗ်ဒူကာဒီအာဒန်ကတော့ဒီပောက်ကွဲမှုတွေဖြစ်ပွားရာကနေထိခိုက်ဒဏ်ရာရသူ18ဦးကျော်ကိုတည်ယူပို့ဆောင်ပေးခဲ့ရတယ်လို့ပြောပါရယ်ဆိုမာလီအကြံဖက်အုပ်စုဖြစ်တဲ့အယ်ရှာဘက်အဖွဲ့ဟာဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်းပြောဆိုထားပါရယ်ခင်ဗျာ
အီရန်နိုင်ငံတီရန်မြို့မှာ2019ခုနှစ်က IS အစွန်းရောက်တို့ရဲ့တိုက်ခိုက်မှုတစ်ခုနဲ့ဆက်ဆက်ပြီးတော့အပြစ်ရှိသူလူရှိဦးကိုတာဝန်ရှိသူတွေကကွန်မြူလိုက်ပါတယ်အခုလိုကွန်မြူကြောင့်ဒီကနေ့ကြေညာလိုက်တာပါအီရန်လွှတ်တော်နဲ့ဘာသာရေးကောင်ဆောင်အယာတိုလာရူဟိုလာခိုမီနီတို့ရဲ့ဂူပိတ်ဗန်မှာ2019ခုနှစ်ဇွန်လ9ရက်နေ့ကတိုက်ခိုက်မှုတွေကြောင့်လူပေါင်း18ဦးထပ်မံသေဆုံးပြီးတော့ဒါဇင်နဲ့ချီတန်ရာရခဲ့တာပါအကြမ်းဖက်သမားတွေအတွက်လက်နက်တွေဝယ်ယူနိုင်ရေးဘာသာရေးထောက်ပံ့ပြီးတော့ပူးပေါင်းဆောင်ရွက်ခဲ့တဲ့အတွက်သူတို့မှာအပြစ်ရှိတယ်လို့အီရန်နိုင်ငံရဲ့ The Mission သတင်းဌာနကပြောပါတယ်အဲ့ဒီတိုက်ခိုက်မှုတွေဖြစ်ပြီးချင်း IS တို့ကသူတို့ရဲ့လက်ချက်ဖြစ်ကြောင်းပြောဆိုပါတယ်ဒီလိုရဟာရှီအိုက်မွတ်စလင်တွေကြီးဆိုတဲ့အီရန်နိုင်ငံမှာဆွန်နီမွတ်စလင်တွေဖြစ်တဲ့ IS အကြမ်းဖက်သမားတို့ကသူတို့ရဲ့လုပ်ရဖြစ်ကြောင်းပထမဆုံးဝန်ခံလိုက်တဲ့လုပ်ရလည်းဖြစ်ပါတယ်။အီရန်နိုင်ငံကရှီအိုက်မွတ်စလင်တွေဟာဖောက်ပြန်ရေးသမားတွေဖြစ်ပြီးတေတံထိုက်သူတွေအဖြစ် IS အစွန်းရောက်တို့ကရှုံမြင်ထားတာလည်းဖြစ်ပါတယ်။
တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ရှင်နေနေ့ညထိတ်တန့်ရောက်တဲ့တွင်ကို VOE ကနေဆက်လက်ကြေညာနေပါတယ်ခင်ဗျာထိုင်းနိုင်ငံလှိုင်ကူထဲမှာပြိမိနေတဲ့လူငယ်ဘောလုံးသမားလေးတွေရဲ့နီးပြဟာဒီကနေ့မှာအဲ့ဒီလူငယ်တွေရဲ့မိဘတွေစီစာရေးသားတောင်းပန်လိုက်ပါတယ်။နီးပြအခက်ဖိုးချန်တဝန်ကကလေးတွေအချင်းချင်းကောင်းပြီးတော့သူတို့ကိုအကောင်းဆုံးဂရုစိုက်ဆောက်ရှောက်သွားမယ်ဆိုပြီးတော့စာရေးသားခဲ့တာပါ။ဒါပြင်စိတ်တဲ့ပိုင်းဆိုင်ရာအားပေးခဲ့ကြတဲ့အတွက်ကျေးဇူးတင်ကြောင်းနဲ့အခုလိုစိတ်တုံလုံးချောက်ချပွေရအဖြစ်ပြက်တွေအတွက်လက်တောင်းပန်ကြောင်းစာထဲမှာသူကရေးသားထားပါတယ်။လူငယ်ဘောလုံးသမားစနေဦးကလည်းသူတို့အနေနဲ့အဆင်ပြေကြောင်းနဲ့တတိယကြောင်သူတို့မိဘတွေစီကိုစာရေးတာခဲ့ပါရယ်အခုခါမှာတော့မိုးရင်းကာလဖြစ်တာကြောင်ရာသီဥတုဆက်ပြီးတော့ဆိုးရွားလာနေပြီးဒီလိုင်ကူထဲမှာလဲအောက်ဆီဂျင်လျော့နေလာနေတာကြောင်ပိတ်မိနေတဲ့လူငယ်တွေကိုအများဆုံးကယ်ထုတ်ဖို့လိုအပ်နေကြောင်ကယ်ဆယ်ရေးတာဝန်ရှိသူတွေကပြောပါရယ်တောက်ကြနေတုန်းကလဲဒီ Tamlang ကူထဲကပိတ်မိနေသူတွေကိုကယ်ဆယ်ဖို့စေတနာဝန်နဲ့ကူညီပေးနေတဲ့ Thai Navy Sea အထူးတပ်ဖွဲ့ဝင်ဟောင်းတက်ကြည်ကြီးဆမန်ဖူအော်နဲဟာကွယ်လွန်ခဲ့ပါရယ်လူငယ်တွေရှိရာကူတဲ့သွားရလမ်းကြောင်းတစ်လျှောက်အောက်ဆီဂျင်ဘူးတွေလိုက်လံနေရချထားရင်သူ့ရဲ့အောက်ဆီဂျင်ဘူးထဲမှာလေးပြတ်ပြီးတော့ကွယ်လွန်ခဲ့တာပါဒီလူငယ်တွေကိုကယ်တင်ဖို့နှစ်ပတ်နီးပါးကြာဆောင်ရွက်မှုတွေအတွင်းတက်ကြွကြီးဆမန်ဟာပထမဆုံးကွယ်လွန်ခဲ့သူဖြစ်ပါတယ်ခင်ဗျာ
ထိုင်းနိုင်ငံတောင်ပိုင်းကကမ္ဘာလက်ခီးသွားတွေအလားများတဲ့ဖူကက်ကျွန်းမှာခီးတဲ့တင်တင်မောတိမ့်မောက်လို့တည်ဆုံသူ42ဦးရှိသွားပြီဖြစ်တယ်လို့ဆက်လက်ဦးပြောဆောင်နေဆဲဖြစ်တယ်လို့ Reuters သတင်းကဖော်ပြပါရယ်ဒီကနေ့မှာပဲလူသေအလောင်းတွေထပ်ပြီးတော့ဆဲယူနိုင်ခဲ့တာပါတရုတ်နိုင်ငံကကမ္ဘာလက်ခီးသွားအများစုပါတဲ့တင်မောတိမ့်မောက်ရမှာပျောက်ဆုံးနေတဲ့သူတွေကိုထိုင်းရှာဖွေကစေအဖွဲ့တွေကဒီကနေ့ဆက်ပြီးရှာဖွေနေတာဖြစ်ပါရယ်မုံတိုင်းကြောင့်ကြာတာပြင်းတွေကတင်မောတိမ့်မောက်ခဲ့ရတာပါကမ္ဘာလက်ခီးသွား95ယောက်အလန်းညွန်တယောက်နဲ့တင်မောဝန်ထမ်း72ဦးလိုလိုက်ပါလာတဲ့တင်မောဟာ9မီတာမြင့်တဲ့လိုင်းလုံးအရိုက်ခံရပြီးကြာတာပြင်းတွေကနှိမ့်မြုပ်သွားခဲ့တာပါလူ72ဦးထက်မနည်းကိုတော့ဆေးရုံတင်ထားပါတယ်ပထမဆုံးလိုင်းလုံးရိုက်သွားတဲ့အခါရေထုတ်အင်ဂျင်ပိုက်ထဲကိုအမိုက်တွေဝင်သွားခဲ့တဲ့အတွက်တင်မောကိုငြိမ်အောင်ဆက်ပြီးထိမထားနိုင်တော့ဘူးလို့တင်မောမလိုက်မှု Phoenix Somjing Bontham ကပြောပါတယ်လိုင်းလုံးကြီးတွေအဆက်မပြတ်ရိုက်လာတာကြောင့်တင်မောကတစ်ဖက်ကိုတင်းပြီးတော့နောက်ဆုံးနှိမ့်မြုပ်သွားခဲ့ရတာလို့လည်းသူကပြောပါတယ်ကြာတာပြင်းနဲ့အစောပိုင်းကပဲလူပေါင်း42ဦးတင်းဆောင်လာတဲ့တင်မောတစဉ်ဖူကက်ကျွန်းမှာပဲတင်မောတိမ်မောက်ခဲ့ပါသေးတယ်တင်မောမှာပါလာတဲ့တရုတ်နဲ့ဥရောပကဘာလက်ခီးတဲ့အားလုံးကိုတော့ကယ်တင်နိုင်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ
်ဂျပန်နိုင်ငံအနောက်တောင်ပိုင်းမှာမိုးကြီးကျယ်ရွာသွန်းပြီးမြေပြိုရာကြောင့်လူ90ထဲမှနေသေဆုံးသွားပြီးနောက်ထပ်လူ90လောက်ပျောက်ဆုံးနေတယ်လို့ဂျပန် NHK သတင်းဌာနကကြေညာပါတယ်ဒါ့အပြင်လူပေါင်းသတန်းခွဲကျော်ဟာလည်းသူတို့နေအိမ်တွေကနေဆွန့်ခွာခဲ့ကြရတယ်လို့ဆိုပါတယ်နောက်ထပ်လူပေါင်း3,000,000+ကျော်လည်းနေရဆွန့်ခွာပြီးတော့ဘေးလွရာကိုရွှေ့ပြောင်းမှုဂျပန်သဘာဝဘေးအန္တရာယ်ကာကွယ်ရေးဆိုင်ရာစီမံခန့်ခွဲရေးအေဂျင်စီကလှုံ့ဆော်ထားပါတယ်ဂျပန်နိုင်ငံအနောက်ပိုင်းနဲ့အလယ်ပိုင်းမှာလဲစံချိန်တင်မိုးအကြီးကျယ်ရွာသွန်းတာကြောင့် မြေပြိုနိုင်တယ်လို့ကျူးရှူကျွမ်းကြီးကမြေရီတွေကြီးလာနိုင်ကြောင်းဂျပန်မိုးလေဝသအေဂျင်စီကသတိပေးထားပါတယ်။တောင်ပိုင်းရှီကိုကူကျွန်းကမိုတိုယာမာမြို့မှာဆိုရင်စနေနေ့မနက်ပိုင်းအထိ24နာရီအတွင်းမှာ58စင်တီမီတာအထိမိုးရွာသွန်းခဲ့တယ်လို့ဆိုပါတယ်။ဂျပန်အနောက်ပိုင်းနဲ့အရှေ့ပိုင်းဒေသတွေမှာစနေနေ့အထိမိုးကြီးကျယ်ဆက်လက်ရွာသွန်းမယ်ဆိုပြီးတော့လေအေဂျင်စီကသတင်းပေးထားတာပါ။အခုခါမှာတော့ KJA လုပ်ငန်းတွေအတွက်မိသက်တပ်ဖွဲ့ဝင်ရဲနဲ့စစ်ဖက်တပ်ဖွဲ့ဝင်48,000လောက်ချထားတယ်လို့ဂျပန်ဆိုရကပြောပါတယ်။ဒါ့အပြင်နောက်ထပ်တပ်ဖွဲ့ဝင် 21,000 လောက်ကိုလည်းနောက်ထပ်အရေးပေါ်အခြေအနေတွေအတွက်အစင်းသင်းပြင်ခိုင်းထားတယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဂျပန်ရုပ်မြင်သံကြားမှာတော့ဟီရိုရှိမားမြို့ကတက်တာတရာမြို့ရည်ရဲစီးပါသွားပြီးတော့ရေကြီးရေရှမ်းဖြစ်နေတဲ့ဒေသကဘေးဒုက္ခရောက်နေသူတွေကိုရဟတ်ရင်နဲ့လိုက်လံရှာဖွေကယ်ဆယ်နေတာကိုတွေ့ရပါတယ်။ဂျပန်နိုင်ငံမှာအခုလိုမိုးရွာသည့်ကာလသဘာဝဘေးရန်ကြောင့်လုံသားတွေဘေးရန်တွေကင်းဟင်းစေအတွက် Mitsubishi နဲ့ Master ဂျပန်ကုမ္ပဏီကြီးတွေရဲ့စက်ရုံတချို့လည်းညှနာထားပါဗျာ
။နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်နေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာနဲ့ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာတပြိုင်နက်တည်းထုတ်လွှင့်ပေးတာမို့အချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးသတင်းလာတဲ့ဘက်ကိုတင်ဆက်ပေးခြင်းပါတယ်။ထိုင်းနိုင်ငံမဲဆိုင်မြို့ကလှိုင်ကူအတွင်းမှာပိတ်မိနေတာသတင်းနှစ်ပတ်တင်းတင်းပြည့်သွားပြီဖြစ်တဲ့ចောင်းသားလေး12ဦးနဲ့နှိပြ2ဦးပေါင်း13ဦးကိုကယ်ဆယ်နိုင်မှုအတွက်ကယ်ဆယ်ရေးအဖွဲ့တွေကကြောက်တောင်နေပေါ်ကနေဂူတွေကိုလိုက်ပြီးတော့ရှာဖွေတဲ့အခါမှာတော့မနေ့တောက်ကြနေကကလေးတွေနဲ့အနီးဆုံးလို့ယူဆရတဲ့ဂူပေါက်တစ်ခုကိုတွေ့ရပြီလို့ဆိုပါတယ်။အဲ့ဒီဂူပေါက်ကနေပြီးတော့အောက်ကရေရှိတဲ့နေရာကိုလည်းတွေ့နေရတယ်လို့ထိုင်းအာနာပိုင်းကိုကိုကာပြီးထိုင်းသတင်းနေမှာဖော်ပြပါတယ်။နောက်ဆုံးအခြေအနေကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမဲဆိုင်မြို့ကလှိုင်ကူထဲမှာပိတ်မိနေတဲ့ကလေးတွေကိုကယ်ဆယ်နိုင်ရေးနည်းလမ်းတွေကိုထိုင်းဆိုရနဲ့ရေဒတ်ပါဝင်တနိုင်ငံလုံးကတာဝန်ရှိသူတွေကစူးစမ်းရှာဖွေခဲ့ရမှာတော့တောက်ကြနေကကလေးတွေရှိတဲ့နေရာနဲ့မီတာ400ကျော်500ခန့်အနီးကဂူပေါက်တစ်ခုကိုရှာတွေ့ခဲ့တယ်ဆိုပြီးထိုင်းနိုင်ငံသားတဦးကပြောပြပါတယ်
။ဒီစားကသူတို့တွေ့သွားတော့ဗောနော်အဲ့ဒီအပေါက်ကအဲ့ဒီကလေးကုန်းနေကနေနေကျော်သွားတော့ဗောနော်အဝေးကဘလောက်လဲဆို400ကနေ900မိအချီဗောနော်ကလေးနေလက်ကုန်းနေအချီဗောနော်
ဟုတ်ကဲ့အ
င်ဂျင်အနေနဲ့ပြန်တော်ရတယ်လေးရတဲ့ငန်းရမြစ်ချီအဝေးပေါ့နော်အဲသူတို့ခတ်ပါနာဆိုတော့အဲ့ဒီသူတို့တွေ့လဲအပေါက်ကူအပေါက်ဟာခနေခလေးတဲ့နေအမီဆုံးပေါ့ကပြက်ကူအပေါက်อ่ะတရားတော့ရှိနေပြီပေါ့သူကူအပေါက်ရှိပြီလူလည်းဝင်သွားမရတော့ဘာတော့ပေါ့နော်လည်းတော့ဆက်တွေ့လဲကူอ่ะသူကခလေးနဲ့နေအမီဆုံးဖြစ်တယ်နောက်ပြီးအဲ့ဒီအပေါက်ဝတ်မှလည်းကြီးလိုက်တဲ့နေနဲ့အဲ့ဒီကြီးနဲ့ပေါ့လင်းတွေ့တော့ပေါ့မတ်အဲ့လိုကလေးကိုကူညီဖို့သူဖြစ်နိုင်တယ်ပေါ့နော်အနည်းဆုံးနေရာမှာသူတို့ကြည်လိုက်တယ်ပေါ့နော်ပေါ်ကနေပေါ့နော်သူတို့ကြည်လိုက်တာသူတို့ရေပေါ့သူတို့ရေတွေ့တယ်အဲ့ဒီကူပေါ်ကနေပေါ့နော်သူတို့ရေတွေ့တယ်ဘာဖြစ်လို့သူကအဲ့ဒီကြားမှာသူကလူတယောက်စားအလောက်ဝင်ရတယ်ပေါ့နော်သူတို့စိတ်ထဲမှာအဲ့ဒီကူအဲ့ဒီပေါ်ကမှာဖောက်ကြတော့ဖြစ်နိုင်တယ်ပေါ့
ထိုင်းနိုင်ငံအမျိုးသားရဲတပ်ဖွဲ့ရဲ့ရဲချုပ်ကြီးမစ္စတာစုချက်ဦးဆောင်တဲ့အဖွဲ့ဟာနန်းနန်းနွန်ကြောက်တောင်ပေါ်ကဂူပေါက်တွေကိုရှာဖွေခဲ့ရကနေအခုနောက်ဆုံးတွေ့သွားတဲ့ဂူပေါက်ကကလေးတွေရှိတဲ့နေရာနဲ့အနီးဆုံးရောက်နိုင်တဲ့ဂူပေါက်ကိုတွေ့နေပြီဆိုပြီးထိုင်းသတင်းတစ်ခုဖြစ်တဲ့ Hot News သတင်းမှလည်းရေးသားထားပါတယ်။ဒီကနေ့မှတော့လှိုင်ကူထဲမှာပိတ်မိနေတဲ့ကလေးတွေကသူတို့ကိုစိတ်မပူဖို့အတွက်မိသားစုတွေထံကိုလည်းစာရေးအကြောင်းကြားခဲ့ကြောင်းထိုင်းရေဓာတ်ကထုတ်ပေါ်ပြောဆိုပါတယ်။အသက်25နှစ်အရွယ်ဘောလုံးနီးပြဖြစ်သူကအသက်အကြီးဆုံးဖြစ်တဲ့အတွက်သူဟာကလေးတွေဂူထဲဝင်သွားတာကိုမတားဆီးနိုင်တာကြောင့်ကလေးတွေရဲ့မိဘတွေကိုတောင်းပန်ခဲ့တယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြပါဗျ။ထိုင်း National ပတ်ရဲ့ဒါရိုက်တာကလည်းကလေးတွေကိုကယ်ဆယ်နိုင်ရေးအတွက်ဂူပေါက်တွေကိုတူးဖော်မှုတွေလုပ်နေတယ်လို့လည်းပြောကြားခဲ့ကြောင်းထိုင်းသတင်းတွေမှာဖော်ပြပါဗျ။ဇွန်လ23ရက်နေ့ကလေးကဝင်သွားပြီးကလေးကပြန်ထွက်လို့မရတဲ့တောဝက်ဘောလုံးအသင်း73ယောက်ပျောက်ဆုံးနေမှုကို6ရက်ခန့်အကြာမှာပြန်တွေ့ခဲ့ပေမဲ့သူတို့ကိုကယ်ဆယ်ဖို့အတွက်ကမိုးများပြီးရာသီဥတုဆိုးဝါးနေတာကြောင့်လိုင်ကူတွေကရေတွေကိုဖျက်ပြီးသွားဖို့ကအခက်အခဲတွေရှိနေတာပါအခုဆိုရင်လိုင်ကူထဲမှာအောက်ဆီဂျင်နည်းလာပြီးမို့နီးပြဆရာလေးနဲ့ကလေးနှစ်ဦးကျန်းမာရေးထိခိုက်မှုတွေရှိလာတယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြနေပါတယ်ဇူလိုင်လ6ရက်နေ့ကတော့ကယ်ဆယ်ရေးလုပ်ခဲ့တဲ့ရေတက်တက်ချက်တူဟာလိုင်ကူထဲမှာရေငုပ်နေရင်းနဲ့အောက်ဆီဂျင်ပြတ်လပ်ပြီးသတိမရကနေသေဆုံးသွားခဲ့ပါတယ်သူ့ရဲ့ဇာပနာကိုတော့ဇူလိုင်လ9ရက်နေ့မှာပြုလုပ်ခဲ့တာပါကယ်ဆယ်ရေးတွေအတွက်အခက်အခဲဖြစ်နေတာတွေကတော့ရာသီဥတုအခြေအနေကြောင့်ဖြစ်ပြီးဂူထဲကဝင်တဲ့ရေတွေကိုစုပ်ထုပ်တဲ့အားနဲ့မှမျှဖြစ်နေတာပါဒီအပိုင်းအတွင်းမှာလည်းမိုးများနိုင်တယ်လို့လဲထိုင်းမိုးလေဝသနဲ့ဇလဗေဒကလည်းထုတ်ပြန်ထားပါတယ်ရှင်
မေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီသတင်းနောက်မဆုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်သတင်းရယူမှုနဲ့ပတ်သက်ပြီးတော့အရေးယူခံထားရတဲ့ writer သတင်းနောက်နှစ်ယောက်ကိုဖန်ဆီးစစ်ဆေးနေတာမှာတော့6လကျော်ကြာခဲ့ပြီဖြစ်ပါတယ်လာမယ့်ဇူလိုင်လ9ရက်နေ့ကျရင်တော့သူတို့ကိုနိုင်ငံတော်လျှို့ဝှက်ချက်အုပ်ဝေးနဲ့တရားစွဲသည့်မစွဲသည့်ဆုံးဖြတ်တော်မှာဖြစ်ပါတယ်ရခိုင်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ကိစ္စတွေကိုသတင်းယူရင်းနဲ့သတင်းနောက်တွေဒီလိုဖန်ခံရတာကတော့သတင်းလွတ်လပ်ခွင့်နဲ့ဒီမိုကရေစီကူးပြောင်းမှုကိုချိန်ချောက်ရာရောက်တဲ့ဆိုပြီးထောက်ပြမှုတွေလည်းရှိပါတယ်တစ်ဖက်မှာလည်းသူတို့ဟာနိုင်ငံတော်ကိုတစ္ဆာဖောက်သူတွေအဖြစ်ပြောဆိုမှုတွေလည်းရှိပါတယ်ခြေနေတွေကိုတော့ VOA သတင်းတော်မက်မီခါကသတင်းတော်မက်ဆူအဖြစ်စူးစီးတင်ပြထားတာနားဆင်ပါရှင
်ရခိုင်ပြည်နယ်မောင်နှောခရိုင်မှာဖြစ်ခဲ့တဲ့နယ်မြေရှင်းလင်းမှုဖြစ်စဉ်အစီရင်ခံစာလက်ဝဲတွေ့ရှိလို့ဆိုကရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုမြန်မာနိုင်ငံလူဝက်ချက်များအုပ်ဦးတွေပုံမှန်31ကနေ2019ခုနှစ်ဒီဇင်ဘာ12ရက်နေ့ညမှာဖမ်းဆီးခဲ့တာပါသတင်းတော်ကိုဝါလုံးကသူတို့ဟာအမှုစဉ်ဖမ်းဆီးခံရကညှဉ်းပန်းနှိပ်စက်ခံရတယ်လို့ပြောကြပြီးလက်ရှိအစိုးရရဲ့သတင်းမီဒီယာလွတ်လပ်ခွင့်အပေါ်မေးခွန်းထုတ်လိုက်ပါတယ်
ဒီကအင်းဒီကိစ္စနဲ့ပတ်သက်ပြီးတော့သူရသေးဆုံးပြန်လာတာရှိပါတယ်အဲ့ဒါကဘာလဲဆိုတော့ဒီကူတက်သူရတို့လိုက်တက်ပြတဲ့သူတွေကတော့ဆယ်နှစ်ထောင်နဲ့ချမ်းသာခဲ့တာဖြစ်ပါတယ်ဒါပေမဲ့အခုအဲ့ဒီသတင်းကိုဖော်ထုတ်ရေးသားတဲ့ကျွန်တော်တို့ကစကင်းနဲ့ကြားခံနဲ့ကြားနိုင်တဲ့အမှုနဲ့ကြောပဲချက်နေခံတာပါဆိုတော့အစိုးရကိုကျွန်တော်ကမေးချင်ပါတယ်ဘယ်မှာတဲ့အမှန်တရားအမှန်တရားနဲ့တရားမျှတမှုဆိုတာဘယ်မှာလဲဒီမိုကရေစီနဲ့လူ့လက်ခွင့်ဆိုတာဘယ်မှာလဲဆိုတော့ကျွန်တော်ဉာဏ်ကြီးကျွန်တော်မေးချင်ပါတယ်
သူတို့ကိုတရားစွဲထားတဲ့အစိုးရဘက်ကတရားလူပြတ်သက်သေဖြစ်တဲ့ရဲရာရှိဟောင်းဒူရဲမှုမိုးရံနိုင်ကရိုက်တာသတင်းတော်နှစ်ယောက်ကိုထောင်ချောက်ဆင်ဖမ်းဆီးဖို့ရဲရာရှိတဦးကခိုင်းစေခဲ့တယ်လို့တရားရုံးမှာထွက်ဆိုခဲ့ပါတယ်။အဲ့ဒီလိုထွက်ဆိုခဲ့တာကြောင့်ဒူရဲမှုမိုးရံနိုင်ကိုရဲစီကံထိန်းသိမ်းရေးဥပဒေအရရာထူးကနေထုတ်ပယ်ခဲ့တဲ့အပြင်ထောင်နှံမှာအပြစ်ပေးခဲ့တာပါ။သူ့အပြင်နောက်ထပ်ရဲတက်ကြတဦးဟာလည်းသတင်းတော်တွေဖမ်းခံရချိန်မှာတရားစီဖမ်းဆီးထိန်းသိမ်းခံခဲ့ရပါတယ်။အဲ့ဒီရဲတက်ချက်ကိုလေတာဝင်ကရက်စဲခဲ့ပြီးအစိုးရရဲ့တရားလူပြတသက်အနေနဲ့ထွက်ဆိုဖို့မူလကတရားရုံးမှာတင်ထားခဲ့ပေမဲ့လာရောက်ဖြေဆိုခဲ့တာမရှိခဲ့ပါဘူး။ဒါကြောင့်သူနဲ့ပတ်သက်လို့ဘာဖြစ်နေသလဲဆိုတာဘယ်သူမှအတိအကျမသိရပါဘူး။သတင်းတောက်တွေလက်ထဲမှာတွေ့ရတဲ့ဆိုတဲ့မောင်နှောခရိုင်တိုက်ပွဲဖြစ်စဉ်အစီရင်ခံစာတွေဆိုတာကလည်းအများပြည်သူသိဖို့အစိုးရသတင်းစာတွေမှာထုတ်ပြန်ခဲ့တာတွေဖြစ်နေခဲ့ပါတယ်။ဖမ်းဆီးခံသတင်းတောက်ကိုကျော်စိုးဦးကတော့သတင်းတောက်တွေအတွက်သတင်းရယူတိပိုင်ခွင့်ဥပဒေကိုအမြန်ဆုံးပြဋ္ဌာန်းပေးဖို့အစိုးရကိုတောင်းဆိုလိုက်ပါတယ်
။သူတို့ကနေလို့ရှိတယ်မဟုတ်ဘူး။ဒီသမားတွေအတွက်လုံလောက်ဆောင်ဆုံဆက်ထောက်လုပ်မယ်ရှိတဲ့ဥပဒေတို့ကျော်တို့လို့ရှိရင် right information နဲ့ပတ်သက်ပြီးတော့ဥပဒေကိုကျော်တို့မြင်းမြဆန်ဆန်ကျော်တို့ထွက်စီရှင်ပါလိမ့်ကြ။
သတင်းလွတ်လပ်ခွင့်သတင်းရပိုင်ခွင့်တွေဟာနိုင်ငံတစ္ဆာဖောက်မှုနဲ့လုံခြုံရေးကိုထိပါညှိစွန်းစေသလားဆိုတာနဲ့ပတ်သက်လို့ဝိုင်းရင်သတင်းစာဆရာဦးစီသူအောင်မြင့်ကတော့
နိုင်ငံတော်လှုပ်ဝက်ချက်ဆိုတာကဘာလဲလှုပ်ဝက်ချက်ဆိုတဲ့ဥစ္စာကတကယ်ကိုလှုပ်ဝက်သင့်လှုပ်ဝက်ထိုက်လို့လှုပ်ဝက်ထားတဲ့ဟာလှုပ်ဝက်အစ်အတန်းနဲ့ထားတဲ့ဟာတွေဟိုဟာတွေမဟုတ်ဘူးဟိုကုဏတော်ကလို့အခုဆိုတခုခုဆိုရင်ဒီဟာဘာမှလည်းဟုတ်တာမဟုတ်ဘူးရာရိုးရိုးအဲလူသတ်မှုတွေတခုရာဇဝမှုတွေတခုတော့လှုပ်ဝက်ဆိုတော့မှလုပ်ပြီးတော့မှဒါနိုင်ငံတော်လှုပ်ဝက်ချက်ဒီလိုပြောလို့မရဘူးဒါဌာနတွင်အစီရင်ခံစာလည်းဖြစ်နိုင်တယ်အပြင်ကိုထုတ်ပြန်တာလည်းဖြစ်နိုင်တယ်အဲ့တော့တကယ်လှုပ်ဝက်ချက်ဆိုတဲ့ကိစ္စကဟိုအရင်တစ်ချိန်တုန်းကလည်းဖြစ်သွားပြီးပြီအရင်တစ်ချိန်တုန်းကဆိုရင်ဒီဥစ္စာမှာပေါ့နော်ဒီသတင်းဌာနအဲ Unity Channel ကနေပြီးတော့မှနိုင်ငံတော်လှုပ်ဝက်ချက်အုပ်ဝင်တယ်ဒီမှာလည်းဖြစ်သွားပြီးပြီအဲ့တုန်းကလည်းလှုပ်ဝက်တယ်ဆိုတဲ့ဟာကိုသူတို့ဘာတွေရခဲ့လဲဒါတော့ဘာမှလည်းရခဲ့တာလည်းမတွေ့ရဘူးအခုလည်းဘာတွေရသွားတယ်လဲဆိုပြီးတော့မှတစ်ဖက်ကပေါ့နော်တရားလူဘက်ကတင်ပြရတယ်မတွေ့ရဘူ
းတရားရုံးတင်စစ်ဆေးချိန်မှာပဲရိုက်တာသတင်းဌာနဘက်ကကိုဝါလုံးတို့စုံစမ်းရေးသားနေတဲ့အင်းတင်လူတက်မှုနဲ့ပတ်သက်တဲ့သတင်းဆောင်မတပုတ်ကိုထုတ်ပြန်ကြေညာခဲ့ပြီးသတင်းမှာလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အင်းတင်ကျေးရွာနေလူတချို့ကအပြစ်မဲ့မွတ်စလင်၁၀ဦးကိုဥပဒေမဲ့ရဲရဲစက်စက်တပ်ဖြတ်ခဲ့ပုံတွေကိုဓာတ်ပုံနဲ့တကွဖော်ပြခဲ့ပါတယ်။အဲ့ဒီသတင်းဆောင်မထဲမှာဗုဒ္ဓဘာသာနဲ့အစ္စလာမ်ဘာသာကိုထိခိုက်စေမဲ့အတုံးနှုံတွေဖော်ပြခဲ့တာတွေရှိခဲ့တယ်ဆိုပြီးရိုက်တာသတင်းသမား၂ဦးကိုနိုင်ငံအကြိုဖျက်ဆီးသူလောက်ချံဖန်တီးရေးသားသူတွေအဖြစ်ဆွဆွဲပြောဆိုမှုတွေရှိခဲ့ပါတယ်။အင်းနဲ့ကျေးရွာဒေတာကန်တွေဘက်ကတော့အသက်ခံရတဲ့မွတ်စလင်၁၀ဦးထဲက၅ဦးဟာအကြမ်းဖက်တိုက်ခိုက်မှုတွေစတင်ဖြစ်ချိန်သူတို့ကျေးရွာနေဥမောင်နီးဆိုသူကိုတပ်ဖြတ်ခဲ့သူတွေဖြစ်ပြီးကျန်သူတွေဟာလည်းအကြမ်းဖက်လုလာသူတွေဖြစ်တာကြောင့်လုံခြုံရေးအဖွဲ့တွေကဖမ်းဆီးခဲ့တာလို့ဆိုထားပါတယ်။အခုချိန်ထိဥပဒေမဲ့အသက်ခံရတဲ့မွတ်စလင်တွေရဲ့အမှုနဲ့ပတ်သက်လို့လည်းတရားစုံစမ်းစစ်ဆေးနိုင်ခြင်းမရှိတာကြောင့်ဒီလူတွေဟာအပြစ်မဲ့သူတွေလားအကြမ်းဖက်သူတွေလားဆိုတာအတိမပြုနိုင်ပါဘူး။တစ်ချိန်တည်းမှာပဲရ Rider the Rinamari at Rinya Yumune Yedamu Apo, Palau teacher Mangandale Sura, Megon Tomuri, Shila the Low, Nangango, the Sapauduri appear we went to Harile, Shila Gibare. We went top Yamuri Nepatalo, why in the Rinasia Usi to Aminga?
To get the Dinlunga, the Boda Bawaga. How dare? At a balance or a young reappear, time be a Josie Bawo. Danabatit Ham. Lower, mamma. Time be gone, lower, mamma. The Chudo. ကျွန်တော်ရင်းသင်ကြားချက်တွေမှာရှိတယ်တိုင်းပြည်အတွက်အကျိုးရုပ်စီမယ်ဆိုရင်တချို့ကိုသိရင်တော့မှထုတ်မပြောနဲ့ဆိုတဲ့ဟာပေါ့ဒါပေမဲ့အခုဒီပေါ်ထုတ်လိုက်တဲ့ကိစ္စတွေကတိုင်းပြည်အကျိုးရုပ်စီမယ်ကိစ္စမဟုတ်တိုင်းပြည်အကျိုးရှိစီမယ်ကိစ္စပဲအဲ့တော့ဒီလက်နက်ကင်အဖွဲ့အစည်းတွေဒီလိုမျိုးဥပဒေချိုးဖောက်တယ်ဆိုတဲ့ဥစ္စာကိုပေါ်ထုတ်တဲ့အခါကျတော့မှဒီနိုင်ငံကလက်န ဖော်ထုတ်ရမှာပဲ
မြန်မာနိုင်ငံအစိုးရလိုဝက်ချက်အဥပဒေပုံမှန်တုံတက်ခါအရာနိုင်ငံလုံခြုံရေးသို့မဟုတ်အကျိုးကိုထိခိုက်စေရန်မြည်သည့်လိုဝက်ချက်ကိုမဆိုရယူခြင်းသို့မဟုတ်ရန်သူအားပေးခြင်းစသည်တို့ကိုပြစ်မှုမြောက်တယ်လို့ပြဋ္ဌာန်းထားပေမဲ့ဘယ်အချက်ကနိုင်ငံလိုဝက်ချက်ဆိုတာတိကျစွာဖော်ပြထားခြင်းမရှိသလိုလိုဝက်ချက်ကိုရယူတာဟာရန်သူကိုပေးတာဟုတ်မဟုတ်ဒါကနိုင်ငံတော်ကိုတစ္ဆာဖောက်ဖို့ဆန္ဒရှိမရှိနဲ့မတိပဲယူခဲ့တာဟုတ်မဟုတ်လက်ဝယ်ရှိသူကိုယ်တိုင်ရယူခဲ့တာဟုတ်မဟုတ်ဆိုတာကိုစိစစ်ဆရာမလို့ပဲအပြစ်ပေးနိုင်တယ်ဆိုတဲ့တစ်ဖက်သက်ပြထန်းထားတဲ့ကိုလိုနီခေတ်ကဥပဒေတစ်ခုဖြစ်တယ်လို့ဥပဒေအကျိုးဆောင်တွေကဆိုကြပါတယ်ဒီပုံမှန်အရာပြစ်မှုထင်ရှားတယ်ဆိုရင်2014နှစ်အထိချမှတ်ခံရနိုင်ပါတယ်ရိုက်တာသတင်းတောက်တွေဟာရခိုင်သတင်းရေးသားတာမျိုးအဖမ်းခံရတယ်လို့နိုင်ငံတကာကမြင်နေကြပေမဲ့အစိုးရဘက်ကတော့ငြင်းဆန်ထားပါတယ်သတင်းတော့တွေအနေနဲ့ဘလို့သတင်းမျိုးပဲဖြစ်ဖြစ်စုံစမ်းရယူခွင့်ရှိတဲ့လို့သတင်းလွတ်လပ်ခွင့်ဆောင်ရွက်နေကြတဲ့နိုင်ငံတကာအဖွဲ့အစည်းတွေကထောက်ပြနေကြပြီးရိုက်တာသတင်းတော့တွေကိုအမြန်ဆုံးလွှတ်ပေးဖို့တောင်းဆိုနေကြပါတယ်။ဒါအပြင်ဒီအမှုဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီစနစ်ဘလောက်အရှိန်ရနေပြီလဲဆိုတာကိုစမ်းစစ်တဲ့အမှုတစ်ခုအဖြစ်လဲနိုင်ငံတကာကစောင့်ကြည့်နေကြတဲ့အကြောင်းသတင်းတော့မှတ်စုအနေနဲ့တင်ပြလိုက်ရပါတယ်ရှင်။
မေခါစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်မြန်မာတခွင်အစီအစဉ်မှာနားဆင်ရမှာကတော့မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ပေါင်း80အတွင်းစံချိန်တင်လောက်အောင်စံတင်ဖို့ရောင်းချနိုင်ခဲ့ပေမဲ့အခုနှစ်မှာတော့ဒီလောက်တန်ချိန်ပမာဏမများနိုင်တော့ဘူးလို့မြန်မာနိုင်ငံစံစဘာအသင်းချုပ်ကခန့်မှန်းပါတယ်ဒီနှစ်မှာတော့သဘာဝဘေးဒဏ်အပြင်စိုက်ပျိုးစရိတ်ချင်းငွေမလုံလောက်တဲ့ပြဿနာကိုပါစဘာဆိုင်တောင်သူတွေရင်ဆိုင်နေကြရပါတယ်ဒီလိုပြဿနာအခက်အခဲတွေကိုပြေလည်နိုင်မှုမြန်မာနိုင်ငံစံစဘာအသင်းချုပ်ဘက်ကဘာတွေလုပ်ထားပါသလဲမြန်မာတခွင်အစီအစဉ်ကနေပြီးတော့မြမခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူတင်ပြထားတာနားဆင်ပါရှင
်ပြီးခဲ့တဲ့နှစ်2019ကမြန်မာနိုင်ငံကနေစံတန်းချိန်3တန်းကျော်အထိ290အတွင်းစံချိန်တင်ပို့နိုင်ခဲ့ပါတယ်စံတင်ပို့တဲ့အခါမှာရန်ကုန်ကနေတင်မောနဲ့ပြည်ပကိုတင်ပို့နေတယ်လို့ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်တို့ကနေလည်းပြည်ပကိုတင်ပို့နေပါတယ်။ဒါပေမဲ့အခု2018ခုနှစ်မှာတော့စံတန်းချိန်တင်ပို့မှုကတန်းချိန်နှစ်တန်းခွဲလောက်သာရှိနိုင်တယ်လို့လည်းမြန်မာနိုင်ငံစံစဘာအသင်းချုပ်ကခန့်မှန်းထားပါတယ်။ဒါအပြင်လယ်သမားတွေအနေနဲ့မိုးရင်းကာလစဘာစတင်စိုက်ပျိုးတဲ့အခါရေကြီးရေလျှပ်မှုတွေဖြစ်ပွားခဲ့တာကြောင့်စဘာကင်းတွေပျက်စီးမှုရှိခဲ့ပြီးနှစ်ခါလောက်ပြန်ဆိုက်ရတဲ့အခြေအနေတွေရှိခဲ့ပါတယ်။အဲဒီအကြောင်းကိုတော့ဒနုဖြူမြို့နယ်ကတာသူလယ်သမားတက်ရောက်ဖြစ်တဲ့ဦးမြင့်စောကအခုလိုပြောပြပါတယ်။
မျက်ကြည့်ခက်ခဲရတော့ဒီနေ့ဆိုရင်ကျွန်တော်ကိုယ်တိုင်လည်းနှစ်ခါလောက်ပြန်ပြန်လှုပ်နေရတယ်လှုပ်တဲ့ခါကျတော့ပထမတစ်သိန်းကုန်တဲ့နေရာမှာနှစ်သိန်းလောက်ကုန်သွားတယ်ပေါ့ဗျာကို့အတွက်အချိုးမြတ်ကတော့ငကွားမှနည်းနေရရတယ်မဟုတ်ဘူးပိုနည်းသွားတော့ဒါပေမဲ့မြေပြင်ကြီးပဲထားခဲ့ရမှကျတော့လေကျွန်တော်တို့ဒေသမားတွေကဒီလိုပဲလေမထားခဲ့ချင်ဘူးเนาะကဲဟုတ်မဟုတ်အရင်လေးတော့ပြန်ရလဲမနေဘူးဆိုပြီးကျွန်တော်တို့အရင်ရအောင်တော့လေပြန်ဆိုင်နေကြရတာပေါ့ဗျာဒီတိုင်းထားခဲ့ရတယ်ဟိုပထမရှုံးနေဟာဘာရှုံးသွားမလဲဒါကြလို့များစဘာသေးများကောင်းလာလို့ရှိရင်နောက်ဆုံးနည်းနည်းပါးပါးတော့လည်းအကျိုးမြတ်ရှိဦးမှာပေါ့မကောင်းရင်တော့လည်းကိုယ်ကံတရားပေါ့ဗျာဒါကတော့
တောင်းလို့လည်းမားရည်အနေနဲ့အဲ့ဒီလိုတဘာဝပေးကြောင့်အခက်ခဲတွေ့နေတာအပြင်အစိုးရကထုတ်ချေးပေးတဲ့စိုက်ပျိုးစိတ်ချင်းွေဟာလုံလောက်မှုရှိတာကြောင့်လယ်သမားတွေဟာလေယာဉ်မြေလုတ်ပန်ခွင့်ပြုလက်မှတ်ပုံစံခုနှစ်ကိုအပေါင်ထားပြီးငွေချင်းနေရတဲ့အနေအထားတွေလည်းရှိနေပါတယ်အစိုးရဘက်ကတော့တောင်းလို့လည်းမားရည်ကိုတအေးကားကိုတသိန်းခွဲနှုန်းနဲ့ထုတ်ချေးပေးနေတာပါအဲ့လိုတောင်းလို့လည်းမားရည်ဘက်မှာအခက်ခဲတွေရှိနေချိန်မှာပဲငွေစည်းနှုန်းမတည်ငြိမ်တာကြောင့်ပုတ်ပုံတင်ကုန်သမားတွေအတွက်လည်းအခက်တွေ့စီတယ်လို့မြန်မာနိုင်ငံစံစဘာအသင်းချုပ်အထွေထွေအတွင်းရေးမှူးဦးရဲမင်းအောင်ကအခုလိုပြောပါတယ်
လက်ရှိကျွန်တော်တို့စံစားပါးဈေးကွက်အခြေအနေကတော့ဒါကျွန်တော်တို့နှစ်ပိုင်းရှိတာပေါ့နော်ကျွန်တော်တို့ဒီပုံမှန်ကျွန်တော်တို့အာဖရိကဈေးကွက်တို့ရုရှားတို့ဒီပင်လယ်ရေကြောင်းကနေတင်ပို့နေတဲ့အပိုင်းကတော့ကျွန်တော်တို့ဒါမိုးရင်းကာလဖြစ်တဲ့အတွက်ဒါကွန်တိန်နာနဲ့တင်ပို့တာများတဲ့အနေအထားဖြစ်တယ်တင်မောကြီးနဲ့တင်ပို့တဲ့အနေအထားနည်းတယ်ပေါ့နော်နောက်တစ်ခုကတော့ကျွန်တော်တို့တရုတ်ဈေးကွက်ကတော့ကျွန်တော်တို့ကကြည့်ရမှာပေါ့နော်ဒါပေမဲ့အခုငွေလဲနှုံးကဘာပဲပြောလက်တလုံးအနေထားမှာတော့ exporter တွေအတွက်တွက်ချေကြိုက်တဲ့ငွေလဲနှုံးဖြစ်နေဒါပေမဲ့လည်းခုနပြောသလိုပေါ့နော်ငွေလဲနှုံးမတည်ငြိမ်တာကိုလည်း exporter တွေကမကြိုက်ပါဘူးဘာဖြစ်လဲဆိုငွေလဲနှုံးမတည်ငြိမ်မှုဆိုရင်သွင်းကုန်ပစ္စည်းတွေကခုနဓာတ်မြေဩဇာလို့ဆိုဈေးတက်သွားပြီနောက်ထွန်ဆက်တို့ရိတ်သိမ်းချွေလေးဆက်တို့လေယာ30ပစ္စည်းတွေဆိုရင်ဒါဈေးတက်သွားပြီအဲ့တော့ဒါတွေဈေးတက်သွားရင်နောက်ကျန်တဲ့ကုန်ဈေးနှုံးတွေပါလိုက်ပြီးတော့တက်လာနိုင်တဲ့သဘောရှိတဲ့အတွက်ငွေလဲနှုံးကိုတော့တည်ငြိမ်စေချင်တယ်ငွေလဲနှုံးတည်ငြိမ်မှလည်းဒီလုပ်ငန်းတွေအဆင်ပြေမယ်ပေါ့နော်ဒီနှစ်စံပြေပတင်ပို့တဲ့အနေအထားတော့မြန်မာနိုင်ငံစံစားပါးသင်းကျုပ်အနေနဲ့ကတော့စံတန်းချိန်နှစ်တန်းခွဲလောက်ဒီနှစ်ပို့နိုင်မယ်လို့တော့မှန်းနေဒါပေမဲ့ရာသီဥတုအခြေအနေတို့ဘာလို့ကတော့ဆက်ဆောင်ကြည့်အောင
်လက်သမားကြီးဥမြင့်စောကတော့တောင်သူလက်သမားတွေအတွက်စိုက်ပျိုးစိတ်ချင်းငွေထုတ်ပေးနေပြီမယ်လဲဈေးကွက်တည်ငြိမ်ရင်တောင်သူလက်သမားတွေအတွက်အဆင်မပြေနိုင်တာကြောင့်ဈေးကွက်တည်ငြိမ်အောင်လှုပ်ဆောင်ပေးစီလိုတယ်လို့အခုလိုပြောပါတယ်
ကျွန်တော်တို့ကတော့ဟိုဒီအစိုးရအပိုင်းကိုတော့ချီးမှုကိစ္စကိုကျွန်တော်တိတ်မပြောချင်ဘူးပြ။တိတ်မပြောချင်ဆိုတော့ဒီမှာတစ်ခုချီးပြီးတာနောက်တော့ထပ်ပြီးတော့သူတို့ကနေတအားထက်ချီးမယ်အားဆယ်သိန်းလုံးချီးမယ်ဆိုရင်ညာတော့အပြင်ဒီလောက်ဆိုချင်တတ်ပြီ။ဘာလို့ညာညာချီးတယ်ညာညာကျူးတယ်ညာညာဒုက္ခရောက်တယ်။အဲ့ဒီခါကျတော့ကျွန်တော်တို့ကျွန်တော်ဆိုလိုချင်တဲ့သဘောကဥပမာစပါးစီပဲစီအဲ့ဒါကိုတည်တည်ငြိမ်ငြိမ်လေးဖြစ်အောင်ဈေးကွက်ရှာပေးစေချင်။ဈေးကွက်ဆိုတော့ငါပဲစီဈေးကွက်ကိုရှာပေးပါ။ရှာပေးတဲ့ခါကျတော့ပတ်စံချီးရနဲ့ဆိုရင်ဒီကောင်ကကိုယ့်ပေါ်မှာကိုယ်ဆယ်ရင်းရဆယ်ရင်းအောင်ရှင်ကျွေးမနေတော့အဲ့တော့အဓိကကတော့ကျွန်တော်တည်ငြိမ်တဲ့ဈေးကွက်ပဲပဲဈေးဆိုလဲပဲဈေးကိုเนาะဘယ်နိုင်ငံတွေယူလဲအိန္ဒိယယူလဲအိန္ဒိယနဲ့ညှိနှိုင်းပြီးတော့ကုဈေးနဲ့ရတာကျွန်တော်တို့အမှန်ရှုံးနေရှုံးနေဘာဖြစ်လာလဲဆိုတော့ကျွေးတင်လာလေကျွေးတင်လာတဲ့ခါကျဒီလဲကိုနောက်ကြားလိုက်ကြတော့မထနိုင်နဲ့ဆိုတော့ကြဒီလဲကိုရာပတ်စံချီးတဲ့ကောင်ကဝယ်သွားအဲ့တော့အလုံးနဲ့မဲ့တွေကပေါ်လာတော့တူတဲ့ဝယ်လာတယ်ဆယ်ဦးတော့ကရောင်းတယ်တူကဝယ်တယ်ဒါသူကပတ်စံချီးလို့သူဝယ်ထားတာနိုင်တာလေအဲ့တော့ကျွန်တော်တို့ဈေးတည်ငြိမ်မှုစံသေးွက်ဆိုလဲစံသေးွက်။နောက်ပဲသေးွက်ဆိုလဲပဲသေးွက်။တည်တည်ငြိမ်ငြိမ်လေးဖြစ်ဖို့အဲ့ဒါလေးကိုပဲကျွန်တော်ပြောဆိုခြင်းပါ
။စံစပါးသေးွက်မှာရာသီဥတုအခြေအနေလိုက်ဈေးတက်ကြတွေရှိနေပြီးတောင်သူလက်သမားတွေစီကတစ်စက်ဈေးွက်ကိုရောက်တဲ့အချိန်မှာလည်းအပြောင်းလဲတွေရှိတတ်ပါတယ်။ဒါပေမဲ့တောင်သူလက်သမားတွေကတော့ဒုံရင်းကဒုံရင်းပဲဖြစ်နေတယ်လို့ပြောဆိုမှုတွေလည်းရှိနေပါတယ်။ဒါကြောင့်မြန်မာစံစပါးကဏ္ဍအချိန်တိုတွင်းဖွံ့ဖြိုးတိုးတက်လာဖို့မြန်မာနိုင်ငံစံစပါးအသင်းချုပ်အနေနဲ့စံစပါးဥပဒေချက်ကိုပြဋ္ဌာန်းနိုင်ဖို့ဆောင်ရွက်နေပါတယ်။အဲ့ဒီလိုဥပဒေတရက်မပြတ်ထန်းနိုင်တဲ့အချိန်မှာတော့မြန်မာနိုင်ငံစံစပါးအသင်းချုပ်အနေနဲ့တောင်သူလယ်သမားတွေကိုမိပညာနဲ့တခြားအကူအညီတွေကိုပေးနေတယ်လို့လည်းဦးရဲမင်းအောင်ကအခုလိုပြောပါသေးတယ်။
အဲ့တော့ဒီမြန်မာနိုင်ငံစံစပါးအသင်းချုပ်မှာကျွန်တော်တို့ကဒီစံဆက်အသင်းဝင်တွေရှိတယ်၊စံကုန်သည်အသင်းဝင်တွေရှိတယ်၊ exporter အသင်းဝင်တွေရှိတယ်လို့မြန်မာနိုင်ငံစံစပါးအသင်းချုပ်မှာကျွန်တော်တို့တောင်သူလယ်သမားအသင်းဝင်တွေရှိပါတယ်။အဲ့တော့ဒီတောင်သူလယ်သမားအသင်းဝင်တွေကိုကျွန်တော်တို့ကဒီစံစပါးစိုက်ပျိုးထုတ်လုပ်ရေးအပြင်ကျွန်တော်တို့ကစံစပါးကိုလည်းတစ်ဖက်ကစိုက်ပျိုးပြီးတော့အခြားတစ်ဖက်မှာလည်းအခြားစိုက်ပျိုးရေးလုပ်ငန်း၊မွေးမြူရေးလုပ်ငန်းအခြားစီးပွားရေးလုပ်ငန်းကိုဒီကြေးရွာမှာလုပ်နိုင်တဲ့စီးပွားရေးလုပ်ငန်းတွေကိုလုပ်နိုင်မယ်ဆိုရင်တို့တို့အတွက်ဝင်ငွေတိုးလာဖို့အတွက်ဒီလိုအပ်နေတဲ့ဒီအရင်းနှီးရဲ့ဤပညာရဲ့ဈေးကွက်ကဲပေါ့နော်ဒီဘိုင်းမှာကျွန်တော်တို့မြန်မာနိုင်ငံစံစပါးအသင်းချုပ်အနေနဲ့ဒါတက်နိုင်သမျှကူညီပေးနေပါတယ
်မြန်မာနိုင်ငံစံစပါးအသင်းချုပ်အနေနဲ့ဥပဒေပြဋ္ဌာန်းနိုင်မှုလွတ်တော်ကိုယ်စားလှယ်တွေနဲ့ဆွေးနွေးနေပါတယ်ဒါအပြင်2018ခုနှစ်တည်းလွှတ်တော်မှာအဲ့ဒီဥပဒေကိုတင်ပြဆွေးနွေးနိုင်ဖို့အတွက်လည်းကြိုးပမ်းမှုတွေရှိနေပါတယ်။ဇွန်လတုန်းကလည်းမြန်မာနိုင်ငံစံစပါးအသင်းချုပ်ရုံးမှာဥပဒေအတွက်လိုအပ်ချက်တွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံစံစပါးအသင်းချုပ်အဖွဲ့ဝင်အသင်းတွေချင်းချင်းဆွေးနွေးမှုတွေပြုလုပ်ခဲ့ပါသေးတယ်။ကျွန်တော်ကောင်းမြတ်ဖြိုပါ။မြန်မာခသတင်းအေဂျင်စီကနေ VOE ကိုဖေးပို့လိုက်တာပ
ါ။မြန်မာတခွင်အစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒဲလီလိုက်အစည်းအဝေးနားဆင်ရဖို့ရှိပါတယ
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစည်းအဝေးကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတောတာရှင်များရှင်2018ခုနှစ်ဇူလိုင်လ9ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနိုင်ဝက်မှာတော့လိုင်းဒိုမီတာ25 kHz 15653ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ51 kHz 9339နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လင်းပေးသွားမှာဖြစ်ပါတယ်။အခုတော့တောတာရှင်နေစောင့်မျှော်နေကြတဲ့စနေညဒဲလီလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ့်စနေညဒဲလီလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာဒီနေ့တရားလီလိုက်စီစဉ်မှာတော့ထိုင်းနိုင်ငံကဒီလိုင်ကူရဲမှာပြိမိနေတဲ့လူငယ်ဘောလုံးအသင်းဝင်တွေကိုကယ်တင်နိုင်မှုကြိုးပမ်းမှုတွေကနေမြန်မာနိုင်ငံအနေနဲ့လေ့လာစရာနမူနာယူစရာဘာတွေရှိမလဲဆိုတာကိုဆွေးနွေးမှာပါထိုင်းဆိုရကဒီနိုင်ငံပေါင်းစုံနဲ့ပူးပေါင်းပြီးအင်တာအားတိုင်းကြိုးပမ်းနေတဲ့အချိန်မှာပဲကယ်ဆယ်ရေးလုပ်ငန်းတွေကိုဒီစိတ်ဝင်စားစောင့်ကြည့်နေကြတဲ့မြန်မာနိုင်ငံသားတွေကြားမှာလည်းပဲကိုတက်ပြီမှာဒီလိုဖြစ်နေတာကြုံရရင်ဘလို့နေမလဲဆိုပြီးတော့လည်းအတွေးပေါ်ကြပါတယ်ဆိုတော့ဒီအရေးပေါ်အခြေအနေကြုံရတဲ့အခါမြန်မာနဲ့ထိုင်းတုံ့ပြန်မှုတွေဘလို့ခြားနားနေတယ်လဲထိုင်းကယ်ဆယ်ရေးလုပ်ငန်းတွေကနေမြန်မာနိုင်ငံအတွက်အတူယူစရာဘာတွေရှိမလဲဆိုတာကိုကျွန်တော်တို့ဆွေးနွေးကြပါတယ်ဆိုတော့ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းလေးလိုက်မှမှာရောက်နေပါတယ်ဒီမြန်မာနိုင်ငံမဟာဗျူဟာနဲ့မူဝါဒလေးလိုက်ဖွဲ့ကဦးအောင်သူငယ်တခါတည်းအေးရွေးသင်းဌာနကအဲ့ဒီဒါကြောင့်ဥအောင်စောပါဥအောင်စောကတော့ဒီနေ့ပဲဒီလှိုင်ကူးဟိုကိုယ်တိုင်သွားရောက်ပြီးတော့ဟိုပြန်လာတဲ့လူပါကိုယ်တိုင်လည်းသတင်းသွားယူရဲဆိုတော့သူ့အတွေ့အကြုံတွေလည်းကျွန်တော်တို့ဟိုမျှဝေနေမှာပါဆိုတော့ဒါနဲ့ပတ်သက်လို့အရင်ဆုံးတော့ကျွန်တော်မေးချင်တာဥအောင်စောကိုပဲမေးချင်ပါတယ်လောလောလတ်လတ်ပြန်လာတဲ့ပုံကူလည်းဖြစ်တယ်ဆိုတော့အခုလိုဖြစ်မျိုးပေါ့လေတထက်တဲတော့ဒီမြန်မာနိုင်ငံမှာဟိုမကြုံဘူးသေးပါဘူးဟိုကြုံချင်မှလည်းကြုံမှာပေါ့လေဒါပေမဲ့ဒီလိုဖြစ်မျိုးမြန်မာပြည်မှာသာကြုံလာခဲ့မယ်ဆိုရင်ရောဘလို့များနေလိမ့်မယ်လို့ပြဥအောင်စောအတွင်းပုံပေါ်မိပါလားခင်ဗျာ
အေးပေါ့ဗျာကျွန်တော်တို့မှာဒီဘလောက်ဒီပြင်ဆင်ထားတယ်လဲပေါ့နော်ဒီလို scenario ကြီးဘလောက်ဒီကျွန်တော်တို့အထဲမှာ imagination လောက်ထားတယ်ဘလောက်ပြင်ဆင်ထားတယ်ဆိုတာကအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်အဲ့မှာကျွန်တော်ကသွားတဲ့အခါမှာ၂ရက်နေခဲ့တယ်အဲ့မှာကျွန်တော်ကတော့ကောက်ချက်ဆွဲတာကတော့ကျွန်တော်6ချက်သွားတွေ့ရတယ်ပေါ့နော်အဲ့ဒီကျွန်တော်စမပါလေးဖြစ်မလဲဆိုတာကိုသင်ခန်းစာယူဖို့အတွက်ကိုပြောတာပါနံပါတ်1ကတော့ကျွန်တော်မြင်တာတော့ mobilization လို့ခေါ်တဲ့ဒီ source ယူမှုအသင့်ပြင်အသင့်ပြင်စီရင်ထားနိုင်မှုပေါ့နော်ဒီလိုဟာမျိုးတွေဖြစ်လာခဲ့ပြီဆိုရင်ဟာလာဒီအစိုးရဆက်ပြီးတော့ပေါ့နော်အစည်းအဝေးအစိုးရဘယ်လောက်ဒီစော်စီမှုရှိတယ်လဲဆိုတဲ့ကိစ္စကိုကျွန်တော်တော့တက်ထားလို့ရှိနောက်တစ်ခုကတော့ coordination နဲ့ခေါ်တဲ့ချိတ်ဆက်နိုင်မှုပေါ့နော် teamwork ပေါ့ဒီအခုဆိုရင်ဆိုင်းတက်မတော့ကြည်လေပြင်အရေးတဲ့ဟာလာပြီးတော့ public ပြီးတော့ media ပြီးတော့ဒီ ministry of health ခေါ်တဲ့ဒီဂျာမန်ဝန်ကြီးဌာနအကုံလုံးကနေရေးတဲ့အကုံလုံးကနေပြီးတော့depend ဆက်တဲ့ချိတ်ဆက်မှုရှိမှုပေါ့နော်အကော်ဒီနေးရှင်းလို့ခေါ်တာပေါ့နောက်တစ်ခုကတရားတကယ်ကိုဒီကမ္ဘာမီဒီယာတွေကပါစိတ်ဝင်စားတဲ့ဒီနေ့ story ခုဖြစ်တယ်ပေါ့နော်အဲ့ဒီခါကျတော့လေ media management ပေါ့ media တွေဘယ်လို manage လုပ်လဲသတင်းတွေဘယ်လိုထုတ်တယ်လဲသတင်းတွေကိုနေ့စဉ်မှတ်ကွန်းနဲ့ဟောနေ့လေဟောအထိုင်းဆိုရနေပြီးတော့ကြက်မှတ်ပြီးထုတ်ပေးနေတာသတင်းက media friendly လို့ကျွန်တော်ပြောတာမဟုတ် media management လုပ်တာဆိုတာအခုဒီလက်ရှိအထိုင်းဆိုရဒီဟာနာသိညာအဆိုအဖြစ်ပါတယ်ဒါပေမဲ့ဒီနေ့ကျွန်တော်တို့မြင်ရတာဒီသတင်းတော့ပေါ့တထောင်နီးပါเนาะအဲကြံ့နေတဲ့အထက်မှာကာပါလုပ်နေအရာတွေအကုန်လုံးတိုင်းစိုးကခွင့်ပြုထားတယ်เนาะပြီးတော့တေချာတင်းယူနေအောင်လည်းသူလုပ်တာဒါပေမဲ့မီဒီယာကိုသူကွန်ဖာမန်နေဂျာတာကျွန်တော်တွေ့ရတယ်ပေါ့เนาะအဲ့အချက်ကျွန်တော်တွေ့ရနောက်တစ်ခုက international cooperation နဲ့ကနိုင်ငံကနေဒီ cooperation တဲ့ကိစ္စတွေမှာဒီ key driver လာတဲ့ကိစ္စတွေမှာရာဆဆိုင်ရတကားပိတ်မထားပဲနဲ့အကုန်လုံးခေါ်လာပေးတယ်တကယ် expert တွေเนาะ talent ရှိတဲ့သူတွေ skill ရှိတဲ့သူတွေအကုန်လုံးဒီကူတွေကိုပေးဝင်ပြီးတော့ဒီ clay တွေရတဲ့ကိုကျေးဇူးပို့တယ်သူကြိုးစားရပေါ့နော်အဲ့ချိန်ထဲမှာလည်းနောက်ဆုံးတစ်ခုတော့ပါပါတည်လဲဆိုတော့ဒီဟောပေါ့ဒီ no blame game ကိုကျွန်တော်တို့ခေါ်ရပေါ့နော်အပြစ်မတင်ကြီးဆိုတော့အခုဒီကလေးတွေဝင်သွားတဲ့အချိန်မှာပြန်ဆက်ပြီးအချို့ social media တွေမှာကလေးတွေကိုအပြစ်တင်တာရှိတယ်ဟာလားကလေးမိဘတွေနောက်ပြီး coach ကိုအဲ့လိုပြောတာတွေရှိတယ်ပေါ့နော်အနည်းကျဆရာပေါ့နော်ဘယ်လိုခေါ်သွားတာလဲဆိုတဲ့ပြဿနာတွေအပြစ်မှမတူမှမသိသေးပါဘူးအခုချိန်ဘာလို့ဘယ်လိုသွားကြတယ်လဲဆိုတော့ပေါ့နော်ကလေးထွက်လာရင်ကျွန်တော်တို့သိမှာပေါ့ဒါပေမဲ့တချို့ကအဲ့လိုမျိုး blame game လုပ်တဲ့ခါကျတော့အပြစ်တင်တဲ့ခါကျတော့ဒီ time media တွေကပဲပြန်ပြီးတော့ဟလာအဲ counseling ပြန်လုပ်တာပါပဲဆိုတော့ဒါရီကဖြစ်တင်စံမလို့ကလေးတွေဘလို့ဆွဲထုတ်မလဲဟလာကလေးမိဘတွေဘလို့နှစ်သိမ့်မလဲဆိုပြီးတော့ဆရာဝန်တွေဟလာစိတ်ရောပါဘူးဆရာဝန်ကြီးကဒီ သူနာပြုရန်စသည်ဒီမိဘတွေနဲ့နေပြီးတော့နေပေးတာတွေကလေးတွေကကောင်းဆင်းလို့ပြင်ထားတယ်ဒီလိုကြိုတင်ပြင်ဆင်မှုတွေအကုန်လုံးတကယ်အံ့ဩစရာကောင်းတော့ကျွန်လာပြီးကြည့်တဲ့အနောက်နိုင်ငံကအနောက်နိုင်ငံသာကြည့်တဲ့သူတွေအံ့ဩရအောင်အသေးချာပြင်ဆင်ထားတာကိုကျွန်တော်တွေ့ရတယ်အဲကျွန်တော်ပြောချင်တာဆိုရင်ရန်ဘာကြီးသင်္ကန်းသာယူမယ်ကျွန်တော်တို့ဖြစ်ခဲ့ပြီးဆိုရင်အလားဒီလိုမျိုးဖြစ်လို့ဖြစ်ခဲ့ပြီဆိုကျွန်တော်တို့ဘယ်လိုသင်္ကန်းသာယူမလဲဆိုတော့ကျွန်တော်ကအဲ့ဒါကိုကျွန်တော်ပြောတာဖြစ်ပါတ
ယ်ဟုတ်ကဲ့ကောဆိုဆွေးနွေးရကျေးဇူးပါဆိုတော့ကိုအောင်သူငင်းကိုလည်းပဲအလားတူမေးခွန်းမဲ့ကျွန်တော်မေးချင်ပါတယ်ကိုအောင်သူငင်းတကယ်လို့များကျွန်တော်မြန်မာနိုင်ငံမှာသာဒီလိုဖြစ်မျိုးကြုံရမယ်ဆိုရင်ဘယ်လိုနေမယ်လို့များဟုတ်တွေးမိပါလဲကိုအောင်သူငင်း
ဟုတ်ကျွန်တော်တို့ဒီမှာတော့ခုနကိုအောင်စောရှင်းပြတဲ့အချက်တွေကျွန်တော်များများကျွန်တော်တို့ဟိုအစင်စစ်မဖြစ်သေးဘူးလို့ကျင်တာပေါ့နော်အထူးသဖြင့်တော့ကျွန်တော်တို့ဟိုဒီမှာ2008ဒီ Nuggets မုန်တိုင်းကြုံခဲ့တယ်နောက်တစ်ခါကျတော့ဒီဦးသိန်းစိန်အစိုးရမဆုံးမဆင်းရင်ကာလမှာကျွန်တော်တို့ဒီသခိုင်းတိုင်းမှာရေကြီးကျယ်ကြီးတဲ့ကိစ္စတွေကြုံပါတယ်နောက်တစ်ခါကျတော့ဒီကျွန်တော်တို့ဒီတလုံးမှာပဲအခုရေကြီးတဲ့ကိစ္စတွေပါလေနောက်တစ်ခါတချို့ငွေကြေးရင်းကိစ္စတွေကြုံတဲ့ဟာတွေရှိပါတယ်ဆိုတော့အဲ့ဒီအနေထားမှာတော့ကျွန်တော်တို့ဘက်မြန်မာပြည်ဘက်မှာတော့ဟိုတုံ့ပြန်မှုကသိပ်ပြီးတော့ဟိုအားရစရာမရှိတဲ့အနေထားရှိပါတယ
်ဟုတ်ကဲ့ကိုအမကြီးဆိုတော့တကယ်တော့ဗျာဒီထိုင်းနဲ့ဗမာဆိုတာဒီဘာသာရေးလိုယဉ်ကျေးမှုတွေကသိပ်ကွာလာတာလည်းမဟုတ်ဘူးလေဒါပေမဲ့ဟိုတခုရှိတာဒီနိုင်ငံရေးစီးပွားရေးအပိုင်းတွေဒီဖွံ့ဖြိုးမှုအပိုင်းတွေမှာတော့ကွာရည်ရှိတယ်ဆိုတော့ဒီလိုကွာခြားချက်တွေကဒီလိုအခြေပေါ်ချင်းတွေတုံ့ပြန်တဲ့နေရာမှာဟိုတက်ရောက်မှုကြီးကြီးမားမားရှိနေတာမျိုးလားကိုအမကြီး
ဟုတ်ကဲ့ဟိုဒီလိုပြထိုင်းနိုင်ငံကသူ့ရဲ့ဒီ social welfare လို့ခေါ်တာပေါ့နော်ကျွန်တော်တို့လူမှုဖူလုံရေးစည်းရေးအတွက်သုံးတာကသူ့ထိုင်းနိုင်ငံ GDP ရဲ့ဒီ 3.9% ခန့်လောက်သုံးပါတယ်အဲ့တော့ထိုင်း GDP လို့ပြောရင်ကျွန်တော်တို့မြန်မာပြည် GDP ထက်အများကြီးကြီးပါတယ်အဲ့သူက6ဆခွဲလောက်တောင်ကြီးရတာပေါ့နော်အဲ့ဒီနေရာမှာသူက3.9%လောက်သုံးတယ်အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံမှာလူပြန်ကယ်ခေါ်တာပေါ့ဘုန်းဆာကျွန်တော်တို့လူမှုဝန်ထမ်းကျေးဇူးရင်းနဲ့ဒီကျန်းမာရေးကထားရေးဌာနပေါ့နော်ဟုတ်ကဲ့သူတို့သုံးတာကြတော့ကျွန်တော်တို့လက်ရှိ budget ရဲ့ 0.25% ပဲသုံးရကြဒါပြီးခဲ့တဲ့ကျွန်တော်တို့ဒီ2018 budget ထဲမှာတွေ့တာပေါ့နော်ဆိုတော့အဲ့တော့ပြောမယ်ဆိုလို့ရှိရင်အတော်ကြီးကိုပမာဏအားဖြင့်တော့ကွာခြားတဲ့အနေအထားရှိပါတယ်နောက်တစ်ခုကကြတော့ဒီကျွန်တော်တို့အမေရိကန်မှာဆိုရင်တော့ FEMA လို့ခေါ်တာပေါ့အရေးပေါ်စီစာတုတ်ပြန်ရေး agency မျိုးရှိပါတယ်ထိုင်းနိုင်ငံမှာလည်းအလားတူ committee ဖွဲ့ထားပါတယ်မြန်မာနိုင်ငံမှာလည်းဒီသမရဥထင်ကျော်ရှိတော်ကလက်မှတ်ထိုးပြီးတော့ကျွန်တော်တို့2016ဇူလိုင်လောက်မှာဖွဲ့ထားပါတယ်ဒီအရေးပေါ်ဒီ emergency management committee ပေါ့နော်ဆိုတော့အဲ့မှာဒီသမရဥဆောင်ပါတယ်ရဲချုပ်ကနေပြီးတော့အကြီးအမှုအဖြစ်လုပ်တဲ့ committee ပေါ့ဆိုတော့ဒါကပြဿနာကဒီ committee ကအစံတက်ပြီးတော့ဘယ်ပြောင်းနေမှမသိဘူးလို့ဖြစ်နေတာပေါ့နော်
โอเคကိုအောင်ကြီးကျေးဇူးနှစ်ပြည့်ရချေးစုပါဆောစောကဒီကိုအောင်စောကိုလည်းကျွန်တော်တခုပြန်မေးချင်တာအခုဒီအချက်ပါပဲဆိုတော့ကျွန်တော်တို့ဒီဟိုထိုင်းနိုင်ငံနဲ့မြန်မာနိုင်ငံဘာသာရေးယဉ်ကျေးမှုအပိုင်းတွေမှာတိုက်ကွာတာမဟုတ်ဘူးဒီလူမှုရေးအရာဆိုရင်လည်းထိတွေ့ဆက်ဆံမှုတွေကတကယ်တမ်းကျတော်တော်များပါတယ်ဒါပေမဲ့ဒီနိုင်ငံရေးစီးပွားရေးနဲ့ဒီဖွံ့ဖြိုးရေးအပိုင်းကွာအချက်တွေကြောင့်ဒီလိုအရေးပေါ်အခြေအနေတွေတုံ့ပြန်တဲ့နေရာမှာကွာနေတာမျိုးလားကိုအောင်စော
အဲ့တော့အမှန်ပါပဲကျွန်တော်တို့သုံးသက်ချက်ကျွန်တော်ရဲ့ဒီ area ရိပိုင်းရှိတဲ့သုံးသက်ချက်မှာလည်းအဲ့ဒါကိုထောက်ပြထားတယ်ပေါ့နော်အဲ့ဒီကျွန်တော်တို့ရဲ့ဒီခုနကကိုအောင်လို့မြေပြောပါပါတယ်ကျွန်တော်တို့ဘက်ကဒါတွေနဲ့ပတ်သက်ရင်ကျွန်တော်သုံးနိုင်တဲ့ budget အားတွေပါတယ်အားနေတာတွေဟောတာတွေကလည်းအရန်ကိုတာသွားတယ်လို့ကျွန်တော်သုံးသက်နေရတာပြင်ဆင်မှုတွေပေါ့နော်တကယ်တော့ဒီလို case နဲ့တကယ်လို့ဖြစ်ခဲ့ပြီဆိုရင်ကျွန်တော်ထင်တယ်ညောညောဆိုအကလေးတွေကတည်သွားနိုင်တယ်ပေါ့နော်အဲကျွန်တော်အဲ့လိုပဲသုံးသက်လို့ရတယ်ဘာကြောင့်လဲဆိုတော့ဒီထိုင်းမှာတော့မဒီအထက်ဝန်ကိုကိစ္စတွေဒီပိုက်ကြီးတွေရတဲ့ကိစ္စတွေရင်းဖို့ထိုးရတဲ့ကိစ္စတွေကျွန်တော်မျက်မြင်ကိုယ်တည်းဆိုရင်ကျွန်တော်တကယ်ကို massive on the care အလွန်ကြီးမားတဲ့ဟိုစက်တွေဟလားငွေတွေငွေကြီးသုံးဆမှုတွေတက်အင်အားဆိုရင်တထောင်ကျော်ကြီးတဲ့ခုပဲတထောင်ကျော်ဒင်းပေါင်းရဟန်းရင်ပေါင်း70စီးเนาะပြီးတော့တခြားဟို Ministry of Health ဆိုရင်လည်းဒီကျမဲ့ဦးခဏဆိုလဲဒီပုံရာနဲ့ကြည့်ပြီးရောက်နေကြတာလေပေါ့နော်အဲ့လိုပုံတခြားပစ္စည်းကိရိယာတွေသုံးရတာလေရှိအောက်ဆီဂျင်ဘူးတွေပေါင်းရာနဲ့ကြည့်ပြီးသုံးအခါတွင်းရတော့ဒါဟုတ်လေသူတို့ကနှစ်ရက်သုံးရက်အတွင်းကိုရအောင်ကိုသူတို့ mobilize လုပ်နိုင်တယ်တခါတည်းဖြစ်ပြောင်းသိမ်းနိုင်တယ်စီးရုံနိုင်တယ်ပေါ့ရှိတ်ဆက်မှုတွေအပြည့်လုပ်နိုင်တယ်ပေါ့နော်တခါတည်းမီဒီယာတွေကိုလည်းအကုန်လုံးတခြားသူတို့ manage လုပ်နိုင်တယ်ပေါ့အဲ့ဒါတွေကိုညီမညီမဖြစ်ခဲ့ပြီဆိုရင်ကျွန်တော်တို့ကအဲ့ဒါပေါ့ကျွန်တော်ဟိုတလောဆိုရင်လည်းအမိုက်ပုံညာကုန်းမှာအမိုက်ပုံပြီးလောက်နေကြိစောက်အပြောကြဆိုကြတဲ့ social media တွေအရင် active ဖြစ်တဲ့အခါကျတော့ပြောကြဆိုကြတဲ့အခါကျွန်တော်တို့အလား9ရက်6ရက်တစ်ပတ်လောက်ကျွန်တော်တို့ချိန်ယူဆောင်စားရတယ်ပေါ့နော်။နောက်သုံးပေးကြမှအနာကုမ္ပဏီတစ်ခုကနေငွေစုတဲ့အခါကျတော့အဲဒီနိုင်ငံတင်ပို့တဲ့ဒီစီးပွားရေးအရာတွေကို ဒီလိုမျိုးကြိုးစားရကြရပါတော့ကျွန်တော်ကအဲ့တော့ဒီစင်နာရီဖြစ်ခဲ့ပြီဆိုရင်ပေါ့နော်တကယ်လို့များမြန်မာရန်ကုန်မြို့မဟုတ်ခဲနဲ့တော့မှတကယ်ကိုကျွန်တော်တို့ဟာလာအဲတိုင်းနာနေရီမှာဖြစ်ခဲ့ပြီဆိုရင်တော့မှကျွန်တော်တင်တဲ့မတွေးဝဲမတွေးဝင်စရာပဲလို့ကျွန်တော်စဉ်းစားမိတယ်ဘာကြောင့်လဲဆိုတော့တစ်ဖက်တစ်ဖက်နဲ့ဒီနေရာကို access ရဖို့တဲ့နေရာကိုသွားဖို့အတွက်ကြီးရပါလေစကားပြောအောင်ပါတစ်ဖက်တစ်ဖက်နဲ့အခြေဆက်လုံးနေတဲ့အချိန်မှာပဲဒီကလေးတွေသွားသွားတယ်တဆုံသွားတယ်ပေါ့နော်အဲ့ဒါမျိုးလေးတွေကိုကျွန်တော်တို့ဒီဖြစ်တဲ့ကိစ္စလေးလိုက်ကာမလုံးနေနေကျွန်တော်စဉ်းစားမိတယ်ဆိုတော့ကျွန်တော်ဒီမှာအများကြီးပဲဒါတွေနဲ့ဒီကိစ္စကိုကြည့်ပြီးတော့လေးလာတယ်ဆက်ဆက်ပြီးတွေးခေါ်ကြရတယ်အများကြီးဘာတွေလုံးနေလဲဘာတွေကျင်းရမှာလဲဘာတွေလုံးဝနေတယ်လဲပေါ့နော်ဘာတွေအရင်ဆုံးဆောင်ရမှာလဲဆိုတဲ့ကိစ္စတွေကိုလူကြီးတွေနဲ့စုဝတွေနဲ့ကျွန်တော်ထင်တယ်စဉ်းစားအချင်းကြီးလို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ကောဆိုဆွနေပြတာကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွနေဝဲအတွက်ကိုပါဝင်မှုဒီမှာတက်ရောက်လဲလေးလိုင်းမှာအခုရှိနေပါတယ်ကိုမင်းမင်းမှာကျွန်တော်တို့ဒီထိုင်းနိုင်ငံမှာအခြေဆက်ပြီးရွှေပြောင်းလို့တမားတွေအရေးစောင်းနေတဲ့ပုံကောကိုမင်းမင်းကျွန်တော်တို့ဒီရှေ့မှာတော့ဒီကိုအောင်စောတို့ကိုအောင်သူငင်းတို့ဆွနေချက်တွေရှိပါတယ်ကျွန်တော်တို့ဒီလိုမျိုးအခြေအနေတွေကမမကြီးမဖြစ်ခဲ့မယ်ဆိုလို့ရှိရင်တိတ်တော့မလွယ်နိုင်ဘူးပေါ့လေဘာဖြစ်လဲဆိုတော့ကျွန်တော်တို့ဒီမှာအစင်သိမ်းမဖြစ်သေးဘူးနောက်ဒီထိုင်းမှာဆိုလို့ရှိရင်ဟိုအစစရရမီဒီယာဘိုင်းဒီအစိုးရဘိုင်းဒီစစ်တပ်တို့ဟိုလုံခြုံရေးအာဏာပိုင်တွေဘိုင်းအစပူးပေါင်းဆောင်ရွက်မှုတွေလည်းအစစရအားကောင်းတယ်ဆိုတဲ့အားမျိုးတွေရှိတယ်ဆိုတော့ကိုမင်းမင်းအနေနဲ့ရောဒီမှာဟိုထိုင်းမှာဒီအလုပ်သမားတွေကြားထဲမှာလည်းသွားလာပြီးစောင့်ရနေတယ်ဆိုတော့မြန်မာနဲ့ထိုင်းဒီလိုကိစ္စမျိုးတွေမှာဘာတွေများကွာတာကိုမင်းမင်းကတွေ့မိလဲဟိုကိုမင်းမင်းအမြင်လဲဆွေးနွေးလို့ရပါတယ်ဟာန
ံပါတ်တစ်ကတော့ကျွန်တော်မြင်တာအစိုးရဘက်မှာနော်အာအစိုးရတရက်ကဟိုတာဝန်ယူမှုတာဝန်ခံမှုရဲ့နောက်သူတို့ရဲ့ဟိုနိုင်ငံသားတွေလူသားချင်းတွေကိုတံပိုးထားမှုရဲ့အဲ့ဒါအဓိကကွာတယ်ဆိုကျွန်တော်မြင်တာခဗျာ
โอเคကျေးဇူးပါဆိုတော့ကိုအောင်စောတို့ကိုကျွန်တော်ပြန်မေးချင်ပါသေးတယ်နောက်တစ်ခုကအခုဒီ5ပေါ်လုံးအတင်းဒီကလေးတွေကိုကယ်ဆယ်ရေးကိုကျွန်တော်အခုဆိုမြန်မာနိုင်ငံဘက်ကလည်းတားသွေးတော့ကုနေတာရှိပါတယ်နောက်မြန်မာနိုင်ငံသားတွေကိုလည်းစိတ်ဝင်စားစောင့်ကြည့်နေတာရှိပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲဒီသတင်းနဲ့ပတ်သက်လို့ပေါ်လေအထူးသဖြင့် social media တွေမှာဒါထိုင်းကနာမည်ကြီးချင်းလို့တက်တက်လောက်တာတို့နောက်ပြီးတော့ဒီမြန်မာနိုင်ငံနေဆန်းနှမ်းမှာလာပြီးတော့ရှာဖွေကယ်ဆယ်ရေးလုပ်နေတာဒီအချုပ်ချာအာဏာကိုမထိအောင်တတိထားရမယ်ဆိုပြီးအဲ့လိုပြောတဲ့စုတန်နေလဲဒီလူမှုကွန်ရက်တွေမှာတွေ့ရတယ်လေဆိုတော့ဒီကျွန်တော်တို့နဲ့ဒီဘာသာရေးယဉ်ကျေးမှုလူမှုရေးအဖက်ဖက်ကဒီနီးစပ်မှုရှိတယ်ဆိုပေမဲ့လည်းဒီလိုမျိုးချမ်းသာတဲ့အမြင်တွေကျွန်တော်မြန်မာနိုင်ငံသားတွေခြားထဲမှာရှိနေတာရောဘာကြောင့်လို့ပြောနိုင်လဲ
ကျွန်တော်ဆွေးနွေးရမှာလား
ဟုတ်ကဲ့ကိုအောင်ဆွေးနွေးပြပါဦ
းဟုတ်ကဲ့ကိုမင်းမင်းပြောသွားတဲ့ဟာလေးတခုသဘောကျပါတယ်တာဝန်ယူမှုတာဝန်ခံမှုပေါ့တာဝန်ယူမှုတာဝန်ခံမှုကျွန်တော်ထင်တယ်အရေးကြီးတယ်ထင်ပါတယ်အဲ့နေမှာလည်းဒီ public ရဲ့ဒီ time public ရဲ့ပါဝင်ဆောင်ရွက်မှုကပေါ့လေတရားအရေးပါတော့ကျွန်တော်တွေ့ရတယ်အဲဘာကြောင့်လဲဆိုတော့ဒီ social media တွေရဲ့ဒီ media တွေနဲ့စသည်တင်းကိုကြီးတဲ့အချက်နဲ့စသည် time ဆိုရဒီเนาะအဲဒီချက်ချင်းကိုတရားတုံ့ပြန်ဖို့သူဆောင်ရွက်ရတယ်ပါတယ်မတော့ပြန်ရင်ဒီဆိုတာကိုပြန်ပြီးတော့လည်းနောက်နေ့ဆိုတော့အချင်းတို့ကိုရပြီဆိုတော့ဒီ social media မှာဘယ်လိုလဲ negativity ဆိုနေတာမျိုးရောလဲဒီနေရာတွေကျေးဇူးတော့အခုတော့
ကိုအောင်စောတယ်လီဖုန်းလိုင်းကျွန်တော်တို့ကောင်းကောင်းမကြောက်ဖြစ်နေကျွန်တော်တို့ကိုအောင်စောကိုဟိုလိုင်းချပြီးပြန်ပြီးတော့ခေါ်ဖို့စူးစမ်းကြည့်လိုက်မယ်ဟုတ်လောလောဆယ်တော့ကိုအောင်သူငယ်ကိုကျွန်တော်တစ်ချက်ဒီမေးခွန်းကိုပဲဆက်ပြီးမေးချင်တယ်ကိုအောင်သူငယ်ကျွန်တော်တို့အခုဆက်ဆော့ကျွန်တော်မေးတဲ့မေးခွန်းပေါ့လေဒီမြန်မာနိုင်ငံသားတွေဒီဆိုရှယ်မီဒီယာပေါ်မှာဒီလိုပေါ့လေဟိုသဘောထားအလို့ဟိုအမြင်နည်းနည်းဟိုစောင်းတဲ့သဘောထားတွေကျွန်တော်တို့တွေ့ရတယ်ဆိုတော့ဒီလိုလူသားချင်းစာနာထောက်ထားရမယ်ကိစ္စမျိုးတွေမှာတော့မှဒီလိုအစိုးမြင်နေကြတာဘာကြောင့်ဘလို့အကြောင်းရင်းတွေရှိနေတယ်လို့ပြောနိုင်မလဲကိုအောင်သူငယ်
ကျွန်တော်ချုပ်ပြောရင်တော့နှစ်ချက်ပြောချင်တာကတစ်ချက်ကတော့လူသားဆန်မှုပေါ့ကျွန်တော်တို့တစ်ခါတလေကြတော့လေ sensitivity လို့ခေါ်တဲ့ဒါလောက်ဒီတချို့ကိစ္စတွေမှာဗျာဟိုလူသားချင်းစာနာထောက်ထားမဲ့ကိစ္စတွေမှာဟိုမထောက်ထားနိုင်တဲ့အနေအထားတွေရှိတယ်ပေါ့နော်ဒါလည်းအံ့ဩစရာကောင်းပါတယ်နောက်တစ်ခုကကျတော့ဒီ Facebook မှာလည်းဖြစ်လာတော့ကျွန်တော်တို့နိုင်ငံတစ်ခုလည်းမဟုတ်ဘူးဂျန်တဲ့နိုင်ငံတွေမှာပါကြုံရတဲ့ပြဿနာ fake news လို့ခေါ်တာပေါ့ဗျာဒီတကယ်အတူမမှားကိစ္စတွေဆိုတော့ဒီပြဿနာတွေရှိပါတယ်ဆိုတော့အဲ့ဒီအနေအထားမှာတော့ကျွန်တော်တို့ဟိုဘုရားဘာသာစကားနဲ့ပြောရင်တော့အဝိဇ္ဇာပေါ့ဗျာမသိလို့မှားကြရယ်ဆိုတဲ့အနေအထားမျိုးပါပဲဆိုတော့အဲ့တော့ခုနလိုသတင်းမှားတွေဖလှယ်ကြတယ်နောက်တစ်ခါကျတော့အပမအမနာပါပြောကြတယ်ပေါ့နော်ဆိုတော့ဒီလိုအနေအထားတွေကတော့ကျွန်တော်ရှင်းနေမကောင်းပါဘူးကျွန်တော်တို့ဒီမှာလည်းအများကြီးတွေ့နေရပါတယ
်ဟုတ်ကဲ့ကိုအောင်သူငယ်ကျေးဇူးပါ ကျွန်တော်တို့ဒီကိုအောင်စောတယ်လီဖုန်းလိုင်းကျွန်တော်တို့ပြန်ကောင်းသွားပါပြီဆိုတော့ကိုအောင်စောရေဆော့ဆော့ဆွနွေလက်ဆနဲ့တော့ပြတ်သွားတယ်ကျွန်တော်ဟိုမေးချင်တဲ့မေးခွန်းကတော့ပေါ်လို့ဒီမြန်မာနိုင်ငံသားတွေကြားမှာဒီလိုလူသားချင်းစာနာမဲ့ကိစ္စမျိုးတွေမှာတော့မှအစိုးမြင်သဘောထားတွေရှိနေတာဟိုဘလို့ချင်းတွေကြောင့်အကြောင်းရင်းခံလာတယ်လို့ယူဆလဲဆိုတော့မေးခွန်းမှာကိုအောင်စောအဲ့ဒါနည်းနည်းဆွနွေပြောအောင်ခင
်ဗျာဒီလိုပြန်ဆိုရှယ်မီဒီယာလို့ကကျွန်တော်ပြောနေတဲ့ကိစ္စပေါ့နော်ဆိုရှယ်မီဒီယာနဲ့ဒီကိစ္စနဲ့ပတ်သက်ပြီး clay နဲ့ပတ်သက်ပြီးတော့ရေးတဲ့ဒါတဲ့ကိစ္စတွေပေါ့မြန်မာတိုင်းနိုင်ငံမှာတော့ဒါလည်းပတ်သက်ပြီးအမြင်မျိုးရှိကြတာမျိုးတွေပြောကြတကယ်တကယ်တော့မဟုတ်ပါဘူးဒီ project ဆိုရကမကြခင်မှာဒီ election လုပ်ဖို့သူတို့agree to ထားပြီးပြီဆိုတော့2019မှာသူတို့အကြိမ်နဲ့သွားမယ်ပွဲဖြစ်တယ်ဆိုတော့ဒီကလေးတွေဒီချိန်မှာကိုကေဇေဘူကိစ္စကိုနိုင်ငံတော်အဆင့်ဆိုသတ်မှတ်ပြီးတော့ကိုသူတို့အကြီးရတဲ့တပေါင်းစုပြီးတော့ဘေးရန်နာကိုယ်တိုင်ကဒီဟာ24နာရီစောင့်ကြည့်ဒီကလေးတွေမြားရအောင်ကဲထုတ်ပြရမယ်ဆိုအမိန့်ချထားပြီးသားဖြစ်ပါတယ်။ငွေကြီးနေတဲ့အများကြီးတုံးချပြီးတော့လုပ်ထားတာပေါ့လေ။ဒီကတော့တခုတိမ့်ပါခဲ့ရင်စောင်းပါခဲ့ပြီဆိုရင်လည်းကျွန်တော်ထင်တယ်ဒီအစိုးရအများကြီးဖြစ်တဲ့ခံမှာဖြစ်ပါတယ်။ဒါကြောင့်ဒီဟာကိုဟိုတလောကဖုတ်ကက်မှာဆက်လီမောက်တာလူ350တရေကိစ္စတော့မီဒီယာတော့ attention ပေးတာမတွေ့ရပါဘူး။တကယ်တော့ဒီကလေးစတုံးကိစ္စကတကယ် human interest story ပါ။ဒါတော့ပဲဟလာတကယ်ပါလုံးဝဟလာထိုင်းနိုင်ငံအောင်ထိုင်းဆိုတာတိတ်ချက်ချက်မမတ်နဲ့တကယ် positive ဖြစ်တဲ့ outcome တစ်ခုဖြစ်လာတကယ် account ဖြစ်ကိုရောက်လာမဲ့ outcome တစ်ခုထွက်လာအောင်အတင်းကိုစူးစမ်းနေတာတွေ့ရတာပေါ့လေ။နော်အဲကြောင့်လဲကျွန်တော်ထင်တာပြောချင်တာဒီ media management စကားလုံးကျွန်တော်သုံးနာပါလဲဆိုတာဒီကူဆိုရင်ပဲအဲ့ကူပေါ့ကောပိတ်တာရေဆိုရတယ်ဒီမိညာစလုပ်ကိုကျွန်တော်တွေ့ရတယ်ဒါပါဒီကုံလုံးအဲ့မှာအကုန်စုယုံနေကြပြီဆိုတော့ဆိုတော့ဒါပေမဲ့မီဒီယာကလည်းတကယ်အဲ့မှာအကုန်လုံးကတထောင်လောက်စုပြီးရောက်နေကြတယ်ဆိုခုခုသာဖြစ်ခဲ့ရင်တခုဒီတင်းနေတဲ့ပတ်သက်အတင်းဆုံးဖြစ်ခဲ့ရင်တော့မှ rumor တွေထွက်သွားခဲ့ပြီဆိုရင်တော့မှကျွန်တော်ထင်ထိုင်းဆိုတော့အဲ့တော့ပြီးပြီတော့မဟုတ်ဘူးဘာကြောင့်လဲဆိုတော့တလောတော့ကတင်းကပကောင်းနေပြီဒူရီပကောင်းနေပြီတော့ဟာလားပြေတခုကနေပြီးတော့ဒီ operation က၄လလောက်ကြာနေတယ်၅လလောက်ကြာနေတယ်ဆိုတဲ့ကိစ္စတော့မှဖမ်းရအဲ့ဒါကိုပြန်ပြီးတော့အတင်းပြန်ရင်းရတယ်လေဆိုတော့ဒါတွေနဲ့ပတ်သက်ရင်တို့တေးချောင်း view site ပြီးတိုင်တွင်နေရတယ်ပေါ့ social media response လည်းအများအောင်များလာပြည်မြန်မာပြည်ပဲထဲမှာလည်းဒီလိုပါပဲအဲ့မြန်မာပြည်မှာဒီလိုကိစ္စမျိုးတွေဖြစ်ပြီဆိုရင်အဆုံးပိတ်ကြတော့ကျွန်တော်တို့ကြုံခဲ့ဖို့ပါတယ်social media ရဲ့တောင်ကိုပဲဆိုရရင်တုံ့ပြန်တော့ရည်စုံနံပါတ်1စူးစမ်းတယ်ရင်းလုံးထိမ့်သိမ့်နိုင်ဖို့သူတို့စူးစမ်းအောင်မတဲ့အဲ social media ရဲ့ pressure ကဒီမှာလည်းအရင်ကြည့်အောင်ကျွန်တော်တွေ့ရတယ်လေနော်
ဟုတ်ကဲ့ကောဆိုကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲကိုဒီလို Facebook ကနေ email တွေကနေကျွန်တော်တို့မှတ်ချက်ပေးထားတာဒီကိုလည်းဖော်ပြချင်ပါတယ်အရင်ဆုံးကတော့ကျွန်တော်ဒီမှာ Facebook ကစာတို့တချို့လည်းရှိနေပါတယ်မင်းမင်းဆိုးဆိုတဲ့အကောင့်ပိုင်ရှင်ကတော့မြန်မာနိုင်ငံသားတွေရဲ့အသက်တွေကိုခေတ်ဆက်ဆက်ဆိုးရတယ်တံမိုးမထားခဲ့ကြပါတဲ့နောက်တူကတော့အလွမ်းကပြာဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့မြန်မာနိုင်ငံမှာဆိုသေလမ်းမဲ့ရှိမယ်တဲ့ဘယ်သူမှလည်းကုညီမှာမဟုတ်ဘူးတဲ့နောက်တစ်ယောက်ကတော့ Jin P Cup ဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့မြန်မာကတော့ကေဆေးရေးပဲဝါသနာပါတယ်တဲ့ကျူတင်ကာဝေးကိုစိတ်ဝင်စားဘူးတဲ့နောက်တူကတော့ကျော်တောင်းဆိုတဲ့သူကသူကတော့ Nuggets တုံးကဘယ်သူမှအလားမခံဘူးတဲ့ကိုကကိုကူကထိုင်းနေမတက်သေးဘူးဆိုပြီးသူကခက်ရွရွရေးထားပါတယ်နောက်တယောက်ကလည်းအောင်တင်မိုးဆိုတဲ့အကောင့်မှာသူကတော့ကျွန်တော်နိုင်ငံမှာဆိုရင်တော့ဘောင်နေပြောသလိုကန်စီမန်နဲ့အတိုင်းပါဥပချစ်ရဲ့ပေါ့လေဆိုပြီးသူကလည်းခဏလောက်ရေးထားပါတယ်တချို့စာရည်လည်းရှိပါသေးတယ်မဆုမွန်ဖတ်ပြပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဒီမတ်ွယ်နေမတ်ပေတာဆိုတဲ့အကောင့်ကကျမထိုင်းမှာနေပါတယ်တဲ့စီမံခန့်ခွဲမှုတွေအရန်တော်ပါတယ်မြမပြည်မှာဆိုရင်ဒီလိုမျိုးအခက်အခဲတွေဖြစ်လာရင်နိုင်ငံခေါင်းဆောင်ကြီးတွေအနေနဲ့ဘလို့တာဝန်ယူပြီးဖြေရှင်းပေးမလဲတဲ့မြမနိုင်ငံကခေါင်းဆောင်ကြီးစီမံခန့်ခွဲမှုရည်ရွယ်ချက်တွေသိကြပါတယ်တဲ့ထိုင်းမှာရွာရှိရင်မီးရှိတယ်မီးရှိရင်ဖုန်းလိုင်းရှိတယ်ဆေးပီးကန်းနဲ့လမ်းတွေလည်းကောင်းကောင်းခင်းပေးထားပါတယ်တဲ့ရီမိုးဆိုတဲ့အကောင်ကတော့ထိုင်းကစစ်ဆိုးရဖြစ်ပေမဲ့မြမအဆိုးရနဲ့ပြည်သူအပေါ်ထားတဲ့စိတ်ဓာတ်ကွာခြားလို့ပေါ့တဲ့သူတို့အသက်ရှင်တာကအဲ့ဒါမှတက်မတော်သားပါတဲ့အတူယူကြပါခမရတို့မရှက်ကြဘူးလားတဲ့နောက်တွယ်သစ်ဆိုတဲ့အကောင်ကတော့ထိုင်းနဲ့မြန်မာကူညီကယ်ဆယ်ရေးအကွာကြီးကွာတာကိုတွေ့ရမှာပါတဲ့ဆရာနာရှင်ခေတုံးကဆိုလို့ရှိရင်နာဂိမုံတိုင်းတိုက်လို့လူတသိန်းကျော်လောက်တင်နေတဲ့အချိန်မှာတော့2008အခြေခံဥပဒေကိုအတည်ပြုပေးဖို့မဲပေးခိုင်းတာကတိတ်ကိုအရေးဆိုးအကြီးတန်းပါတယ်တဲ့ဒါမဲ့အခု NND လိုပြည်သူကိုမျက်နှာမူတဲ့အစိုးရတက်လာချိန်မှာတော့ကူညီကယ်ဆယ်ရေးတကယ်လို့လိုအပ်လာမယ်ဆိုရင်တော့အချိန်နဲ့တပြေးညီလှုပ်ဆောင်ပေးလိမ့်မယ်လို့မျှော်လင့်နိုင်ပါတယ်ဆိုပြီးရေးထားပါတယ်ကိုအောင်လွင်ဦးရေ
โอเคสื่อဟုတ်ဆိုင်ဖတ်ပြတာကျေးဇူးပါဆိုတော့ကျွန်တော်တို့ဒီမှာနောက်ထပ်ကျွန်တော်တို့ email နဲ့ပေးပို့ထားတဲ့စာတစောင်လည်းရှိနေပါတယ်သူကတော့ American ပြည်အောင်စုကမောင်တက်တနာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗ
ျသတင်းမီဒီယာတွေရဲ့လွတ်လပ်ခွင့်ဟာဘလောက်အရေးကြီးသလဲဆိုတာအခုထိုင်းနိုင်ငံမဲဆိုင်မြို့အနီးကြောက်လိုက်ငူတဲ့ပိတ်မိနေတဲ့လူငယ်ဘောလုံးသမား12ယောက်နဲ့နှီးပြဆရာ1ယောက်ကိုကယ်ဆယ်ရေးလုပ်ငန်းစဉ်ကမိမောင်းထိုးပြနေတယ်လို့ယူဆမိပါတယ် ပြည်တွင်းသတင်းမီဒီယာတွေကပြည်ပသတင်းမီဒီယာတွေနဲ့ချိတ်ဆက်ပြီးအဆက်မပြတ်သတင်းထုတ်ပြန်နေတာကြောင့်ထိုင်းပြည်သူတွေသာမကတကဘာလုံးသိရှိသွားကြပြီးတော့အကူအညီကယ်ဆယ်ရေးအကြံဉာဏ်ကောင်းများပေးနိုင်ကြုံသာမကအတွေ့အကြုံရင်ကျက်တဲ့နိုင်ငံတွေကကျောင်းကျင်သူတွေကလည်းတိုက်ရိုက်ကူညီကွန့်တွေရရှိနေတဲ့အတွက်ထိုင်းအစိုးရကိုချီးကျူးဂုဏ်ပြုနေကြပါတယ်။နောက်ပြီးအစိုးရရဲ့ပွင့်လင်းမြင်သာမှုနဲ့ထိန်းချုပ်ကန့်သတ်မှုတွေနှေးပါမှုတွေကြောင့်ဘာသာရေးလူမှုရေးအဖွဲ့အစည်းတွေနဲ့ထိုင်းတပ်မတော်တို့ရဲ့ပူးပေါင်းဆောင်ရွက်မှုတွေကိုဝမ်းမြောက်အားကြွယ်တွေ့မြင်ကြပါတယ်။ဒါကြောင့်ကျွန်တော်တို့နိုင်ငံမှာလည်းအစိုးရအနေနဲ့တောတောင်တွေနီးစပ်ရာဘာသာရေးစောင့်အုံတွေမှာပုံရှောင်နေရတဲ့စစ်ရှောင်ဒုက္ခသည်တွေရဲ့အခြေအနေတွေကိုအမှန်တိုင်းသိနိုင်အောင်မီဒီယာလွတ်လပ်ခွင့်တွေပိုမိုပေးသင့်သလိုမီဒီယာတွေအနေနဲ့လည်းအကန့်အသတ်တွေကြားကရနိုင်တဲ့နည်းလမ်းတွေနဲ့ဆစ်ရှောင်ဒုက္ခသည်တွေနဲ့သဘာဝဘေးအန္တရာယ်ကြုံတွေ့ခံစားနေရတဲ့ပြည်သူတွေရဲ့သတင်းတွေကိုထိုင်းမီဒီယာသမားတွေလိုအဆက်မပြတ်ဖော်ပြပေးသင့်တယ်လို့ယူဆမိပါတယ်။အထူးသဖြင့်အစိုးရနဲ့တပ်မတော်ခေါင်းဆောင်တွေအနေနဲ့ထိုင်းအစိုးရရဲ့ပွင့်လင်းမြင်သာတဲ့ကယ်ဆယ်ရေးစီမံခန့်ခွဲမှုပုံစံတွေကိုအတူယူသင့်ပါကြောင်းတင်ပြလိုက်ရပါတယ်ဗျာ။
ဟုတ်ကဲ့ဒါတော့ကျွန်တော်အမေရိကန်ပြည်ထောင်စုကမောင်တဒနာရဲ့ပေးစာပါဒီထဲအချက်တချို့ကတော့စစောတော့ကိုအောင်စောထောက်ပြရလဲရှိပါတယ်ဆိုတော့ကျွန်တော်ကိုအောင်သူငယ်ကိုတစ်ချက်မေးချင်ပါတယ်ကျွန်တော်တို့ဆိုတော့ဒီဟိုပေါ့လေသတင်းမီဒီယာခန်းကဏ္ဍတွေနဲ့ပတ်သက်လို့ပြောမယ်ဆိုရင်ဒီလိုအရေးပေါ်အခြေအနေတွေဇုံတရာကြုံရတယ်ဆိုရင်မြန်မာနိုင်ငံရဲ့အခြေအနေရောဒီလိုလူလူသိအောင်ကြည်ကြည်ပြင်းပြင်းလုံနိုင်တဲ့အခြေအနေမျိုးလက်တလုံးမှာဘယ်လောက်များရှိရလို့ကိုအောင်သူငယ်သုံးသပ်လို့ရမလဲ
အထူးသဖြင့်တော့ဒီလိုခိုင်းနိုင်ငံမှာကအားကောင်းချက်ကလေမီးအားတော်တော်များများမှာလောက်စပီကာတွေရှိရကြ။အဲ့ဒါကဘာလဲဆိုရခါကြတော့အရင်တစ်ခေတ်တုန်းကကျွန်တော်တို့ civil defense ပေါ့ဗျာဒီအရက်ဘက်ကပြည်သူစစ်သဘောကာကွယ်ရေးစနစ်လုပ်ထားတဲ့အပေါ်မှာနေရာကြီးရွာတော်တော်များများမှာလောက်စပီကာတွေရှိပါတယ်။ကျွန်တော်အဲ့တော့ဒီသဘာဝကပ်ဘေးတွေပါနေဖြစ်လာလို့ရှိရင်သူတို့ကချက်ချင်းသတင်းပေးနိုင်ရဲ့နောက်တစ်ခါ FM radio တို့လူမျိုးတန်ကြားတို့ဆိုတော့ဒါတွေကလည်းသူတို့အတွက်ပို့ပြီးတော့ဟိုမြန်ဆန်တဲ့ဟိုသဘောမျိုးရှိပါတယ်။နောက်တစ်ခါကြတော့ကျွန်တော်တို့ဒီမှာကျတော့ဒီခုနပြောတဲ့ကိစ္စတွေပေါ့နော်ရုံမြန်တန်ကြား FM radio ခုနလိုသတင်းပေးမဲ့ကိစ္စတွေကတဘာဝကပ်ပြီးဖြစ်မှာဆိုရင်အားနည်းတယ်လို့ထင်ပါတယ်။နောက်တစ်ခုကကျတော့ကျွန်တော်တို့ဒီမှာဒီသတင်းမီဒီယာကိုထိန်းချုပ်ခြင်းနဲ့ဆန္ဒကရှိတုံးမယ်လို့ထင်ပါတယ်။အထူးသဖြင့်အခုကျွန်တော်တို့ရခိုင်ပြည်နယ်မြောက်ပိုင်းကိစ္စပေါ့နော်ဒီသတင်းမီဒီယာတွေသွားခြင်းနဲ့ဒီ access ကိစ္စတွေမှာလည်းအခုချိန်ထိတော်တော်စကားပြောနေကြရတော့ပေါ့။အဲ့တော့တဘာဝကပ်ပြီးဖြစ်လာတဲ့အချိန်မှာလည်းဒါမျိုးတွေကြုံနိုင်တယ်လို့ထင်ပါတယ်။
ဟုတ်ကဲ့ကိုအောင်သူငယ်ဆွေးနွေးပြတာကျေးဇူးပါအခုကျွန်တော်တို့ပေးပို့ထားတဲ့စာတချို့ကြံနေပါသေးတယ်ဆိုတော့ပထမဆုံးစာတစ်စောင်ကတော့ဟိုကတည်းကနော်ကိုဒေါက်တာကျော်ရှင်းရဲ့စာပါမဆုမုံမဲ့ဖတ်ပြပေးပါဦးခင်ဗျာ
ထိုင်းနိုင်ငံမှာစစ်ဆိုးရယာယီအုပ်ဆိုးနေတာအတော်ကြာသွားပါပြီ။ဘာပဲဖြစ်ဖြစ်ဒီအချိန်မှာနိုင်ငံဆောင်ကိုစူးစီးနိုင်ခဲ့တဲ့အတွက်လေးစားမိပါတယ်။နိုင်ငံဆောင်ကနီးပညာနဲ့တက်ကြွသူတွေရဲ့ဇွဲလုံလာကြံ့ရည်ဖန်ရည်ကိုတော့ချီးကျူးလို့မကုန်နိုင်စရာပါ။ဝီမန်တာဓိပတိပါပဲ။မိုင်းဖုံးဆရာတော်ရဲ့မေတ္တာဓာတ်ကလည်းအတော်ဆူးရှာလာပါတယ်။ထိုင်းနိုင်ငံရဲ့စီးပွားရေးဟာအပေါင်းလက္ခဏာဆောင်ပါတယ်။ငွေကုန်ကြေးကျခံနိုင်တာဟာလည်းအသာချက်တစ်ခုပါ။ဟိုရင်ကတည်းကတဘာဝဘေးစီမံခန့်ခွဲရေးဦးစီးဌာနဆိုတာစနစ်တကျဖွဲ့စည်းပြီးသားပါခရိုင်အုပ်ချုပ်ရေးမှုအစင်မှာဘေးအန္တရာယ်ဆင့်သက်မှတ်ခြင်းနဲ့တုံ့ပြန်ကယ်ဆယ်ရေးအတွက်ရန်ပုံငွေနဲ့ထောက်ပံ့ပစ္စည်းပေးစွမ်းနိုင်တဲ့အခွင့်အာဏာရှိပါတယ်အရန်ကောင်းတဲ့ဖြေလျှော့စနစ်တခုလို့သုံးသပ်ချင်ပါတယ်အရေးကြောင့်ဆိုရင်ကိုစီကိုစီနိုင်ရခန့်ကပါဝင်ကြမယ်ပြည်ရင်းပြည်ပါလူမှုရေးအဖွဲ့တွေကလည်းအားကောင်းမောင်းတန်တွေကြီးပါပဲချီကျူးဂုဏ်ပြုရမယ့်သူနောက်တစ်ယောက်ကျန်ပါသေးတယ်သူကတော့နီးပြကလေးပါပဲသူသားမစီမံတတ်ရင်အမိတ်မပေးတတ်ရင်မစူးစီးနိုင်ရင်ဥမဆောင်တတ်ရင်ဒီကလေးတွေရဲ့ရှေ့ရွေးဟာမတွေးဝင်စရာပါနားကွဲရင်ကြားကြိုက်ခံရမှာမြေကြီးလက်ခတ်မလွဲပါဘူးထိုင်းနိုင်ငံမှာ team building ကအတော်အားကောင်းနေပါပြီနေရာလိုက်အကောင်းဆုံးကစားနိုင်ပြီးတော့ရှေ့တန်းကိုပံ့ပိုးနောက်တန်းကိုဆင်းပြီးကူနိုင်တဲ့ဘောလုံးအသင်းကြီးတစ်သင်းနဲ့တူကြောင်းပါဗျာကလေးတွေအများဆုံးဂူထဲကနေလွတ်မြောက်ကြပါစေလို့မေတ္တာပို့သလိုက်ပါတယ်
ဟုတ်ကဲ့ဒါတော့ဒေါက်တာကျော်ရှိန်ပါခင်ဗျာနောက်တူကတော့ကျွန်တော်တို့ကိုဖြိုးဝင်းထက်အောင်ရဲ့စာပါကိုရန်နိုင်ဖတ်ပြပါခင်ဗျာ
ကျွန်တော်ကဖြိုးဝင်းထက်အောင်ပါထိုင်းနိုင်ငံကအဖြစ်အပျက်ကိုချီပြီးမြန်မာတွေအတူယူနေတာတွေကတော့လူသားရဲ့အသက်ရှင်မှုကိုတန်ဖိုးထားသောအစိုးရရေးပေါ်အခြေအနေပေါ်အမျက်မထုတ်သောလူအဖွဲ့အစည်းနိုင်ငံကပူးပေါင်းဆောင်ရွက်မှုကိုအတိအမှတ်ပြုသောအတွေ့အခေါ်ပြစ်တင်ဝေဖန်လက်ညှိုးထိုးမနေဘဲလက်တွေ့ဆောင်ရွက်သောနိုင်ငံဝန်ထမ်းများဒါပြင်နီးပြဆရာတဦးရဲ့မလို့အခြေအနေအခက်အခဲကြုံနေပေမဲ့အားမလျှော့ဘဲစိတ်ငြိမ်ငြိမ်နဲ့တစ်ဖွဲ့လုံးကိုထိန်းသိမ်းထားနိုင်သောခိုင်မာလာတဲ့စိတ်သက်စရာတွေကစံနမူနာပြလိုက်တာပါပဲလူသားလုံးချုပ်ရေးအသက်ရှင်ရည်တည်ရေးမစုံမနစ်ဇွဲမျောလင်းချက်ရှင်သန်မှုတွေကိုအတူယူသင့်ပါတယ်ကျေးဇူးတင်ပါတယ် VOA ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီအစီအစဉ်လေးအဆုံးမသတ်ခင်မှာကျွန်တော်ကိုမင်းမင်းကျန်ရှိနေပါသေးတယ်ကိုမင်းမင်းကိုတို့ဟိုလဲဆွေးနွေးစေချင်တာကျွန်တော်ဒီမြန်မာနိုင်ငံအနေနဲ့ထိုင်းနိုင်ငံကယ်ဆယ်ရေးလုပ်ငန်းတွေကနေအတူယူစရာလေးလာစရာဟိုလှုပ်စေချင်တဲ့ဆန္ဒတွေဘာတွေများရှိမယ်လို့ကိုမင်းမင်းအနေနဲ့ယူဆလဲခင်ဗျာကိုမင်းမင်းဟိုသဘောထားကိုလဲတစ်မိနစ်လောက်ဆွေးနွေးလို့ရပါသေးတယ်ခင်ဗျာ
ဟုတ်ကဲ့အာနောက်တစ်ခုနေရတော့ဟိုပါပေါ့နော်ဒီထိုင်းနိုင်ငံမှာဘယ်လိုကိစ္စပဲအခုကိစ္စမှာဆိုလို့ရှိရင်ဒီအပြေရစစ်တပ်နော်ဝန်ထမ်းပြည်သူအားလုံးသူတို့နိုင်ငံတော်ဝန်ကိုသူတည်ရဲအတက်ညီတက်ညီလို့ခေါ်ရတာတရားဒါသူတည်နေမှုပေါ့နော်အဲဆိုအဲ့ဒါအဲ့ဒီကိစ္စအတွက်ဆိုရင်ဒါအရင်အတူတူကြောင်းတဲ့ကိစ္စနောက်တစ်ခုကပေါ်မှာသိနေသွားတဲ့သူတွေတိုင်းနဲ့အပြစ်မတင်တဲ့ဟာပေါ့နော်ကိစ္စတစ်ခုမှဆိုရင်သူတို့ပြီးအောင်သူတို့ဟိုသုံးဇလုံးတော်ဝရီးယားနဲ့တွားတယ်အဲနောက်တစ်ခုကကျွန်တော်ပြည်ကဆနစ်ပြထိုင်းနိုင်ငံမှာဆိုလို့ရှိရင်အဲဆနစ်ကကောင်းတယ်ဆနစ်ကျတယ်အဲ့နောက်ကသူတို့ပညာရေးကျွန်တော်ကပညာရေးမှာဆိုလို့ရှိရင်ကောင်းမွန်တဲ့ပညာရေးပြီးတဲ့ကျေအဲ့ပညာရေးထဲမှာတခါတည်းသူတို့ခုနကပြောတင်းသေးခြင်းတို့အားကစားတို့ဟိုတခါတည်းသူတို့ကျဲပြီးတော့ပြီးတဲ့ခါကျတော့လစ်ပညာဖြစ်တယ်ပေါ့နော်ဆိုတော့အဲ့ပညာရေးကသူတို့ရဲ့အဆုံးချက်ဖြစ်တယ်အဲ့နောက်ပြီးတော့တစ်ဆက်နဲ့မှာပဲသူတို့ဟိုအသုံးချနိုင်တဲ့အခြေအနေတွေ့ရတယ်နော်
โอเคโอเคคุณเมเมโอเคကျွန်တော်အဲ့တော့ခုကဟိုမိနစ်ဝက်လောက်ကျွန်တော်အချိန်စက္ကန့်30လောက်အချိန်ရနေသေးတဲ့အတွက်ကျွန်တော်ကိုအောင်စောဘယ်အပိတ်အနေနဲ့ဆွေးနွေးပေးစေချင်ပါတယ်ကိုစောကြီးကျွန်တော်တို့အခုမြန်မာနိုင်ငံအနေနဲ့အခုထိုင်းနိုင်ငံရဲ့ကယ်ဆယ်ရေးလုပ်ငန်းအနေအတူယူစရာလေ့လာစရာအကောင်းဆုံးတစ်ခုအနေနဲ့ပြောမယ်ဆိုရင်ဘာများရှိမလဲခင်ဗျာ
အာကျွန်တော်တင်တဲ့ coordination ပါပဲ coordination ပါပဲ defense division မှာအဲ့ဒါထွေအုပ်နဲ့အဆိုးရွားနဲ့တက်နေပြီးနေတဲ့မှာအကုန်လုံးဒီမှာဆိုရင်လည်း dependent ဆိုတဲ့မှာ coordination ကောင်းတယ်အထက်အမင်းညာဘာလို့အမညာလို့အမဆိုရဲ confusion စိတ်လုံးချပြီးတော့ရောင်းချစလုပ်ငန်းလို့လည်းမရှိဘူးပေါ့ပြီးတော့ကဲသေးလုပ်ငန်းတွေ stand train ပြီးတော့ဝင်ပြီးကိုကြီးခြင်းနဲ့အုပ်စုတွေလို့လည်းသူတို့ခွင့်မပြုပါဘူးအဲ့တော့အဲ့လိုမျိုးတွေပေါ့နော်ဆိုတော့ကျွန်တော်စီမံတော့အဲ့လို handle mobilization နဲ့ coordination တော့အရေးကြီးဆုံးပဲလို့ကျွန်တော်ထင်တယ်အဲ့ဒီဒီက lesson ပါပဲကျွန်တော်တို့ဒီကဘယ်ဟာဘာသင်ခန်းစာယူမလဲဆိုတာဒီကြည့်ဆုံးမယ်လို့ကျွန်တော်တို့ထင်ပါတ
ယ်။ Okay, ပါဝင်ဆွေးနွေးပေးတဲ့ဥအောင်စောဥအောင်သူငယ်ကိုမင်းမင်းနဲ့စာရေးသားပေးဖို့ဆွေးနွေးသူတွေတောတာရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။စီစဉ်တင်ဆက်သူကိုအောင်လူဦးနဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးခဲ့တဲ့စနေညတဲ့လေလိုက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုမနက်ဖြန်တနင်္ဂနွေမနက်ခင်းမှလည်းတလှည့်ပြန်ပြီးထုတ်လင်းပေးပါတယ်။စနေညချမ်းအတွက်အစီအစဉ်ဒီအဆုံးမသက်ခင်မှသတင်းချင်းချုပ်ကိုကိုအောင်အောင်ကတလဲပြောပြပေးပါအောင်ရှင
်အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုနဲ့မြောက်ကိုရီးယားတာဝန်ရှိသူတွေရဲ့ဆွေးနွေးပွဲဟာစိတ်မကောင်းမွေရာဖြစ်ပြီးနျူကလ িয়ার လက်နက်အစီအစဉ်တွေဖျက်သိမ်းဖို့မြောက်ကိုရီးယားကိုအမေရိကန်ကတစ်ဖက်သက်ဖိအားပေးခဲ့တယ်လို့မြောက်ကိုရီးယားနိုင်ငံသားဝန်ကြီးဌာနကဒီကနေ့ပြောပါတယ်နေရချခီးစင်တွေနိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုဟာမြောက်ကိုရီးယားထိပ်တန်းအစိုးရအရာရှိကင်မြုံဂျိုနဲ့တွေ့ဆုံဆွေးနွေးခဲ့တာပါအဲဒီနောက်မြောက်ကိုရီးယားကနေသူထွက်ခွာသွားပြီးနိုင်ငံပိုင်းအကြမှာပဲအမိမဖော်လို့တဲ့နိုင်ငံသားဌာနပြောခွင့်ရကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါဆွေးနွေးပွဲရလဟာအစိုးရဘွယ်ကောင်းပြီးတော့နျူကလ িয়ার တင်းစီရေးဆောင်ရွက်ဖို့မြောက်ကိုရီးယားရဲ့ဆန္ဒကိုဒီအခြေအနေကချိုးဖျက်နိုင်တယ်လို့သူကဆိုထားပါတယ်ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်မှာလုံခြုံရေးဝန်ကြီးဌာနဝင်းတွင်ဒီကနေ့အကြမ်းဖက်တိုက်ခိုက်မှုကြောင့်15ဦးကျော်သေဆုံးသွားပြီး30နီးပါးသေဆုံးသွားတယ်လို့မြင်းမြင့်သက်သေတွေကပြောပါရယ်ဂျပန်နိုင်ငံနောက်တောင်ပိုင်းမှာမိုးကြီးကျယ်ရွာသွန်းပြီးမြေပြိုရာကြောင့်လူ50ထဲမှနေသေဆုံးသွားပြီးနောက်ထပ်လူ50လောက်ပျောက်ဆုံးနေတယ်လို့ဂျပန် NHK သတင်းဌာနကကြေညာပါရယ်ဒါ့ပြင်လူပေါင်းသတန်းခွဲကျော်ဟာလည်းသူတို့နေအိမ်တွေကနေဆွန့်ခွာခဲ့ကြတယ်လို့ဆိုပါရယ်နောက်ထပ်လူပေါင်း3,000,000+ကိုလည်းနေရဆွန့်ခွာပြီးပေးလို့ရကိုရွှေ့ပြောင်းမှုဂျပန်တဘာဝပေးရနေကာကွယ်ရေးဆိုင်ရာစီမံခန့်ခွဲရေးအေဂျင်စီကပြောပါရယ်ဒီကနေ့ရှင်ပြိုင်ကစားတဲ့ကမ္ဘာဖလားဘောလုံးပွဲမှာတော့အင်္ဂလန်အသင်းနဲ့ဆွီဒင်အသင်းတို့ကစားကြရမှာအင်္ဂလန်အသင်းက2ဂိုးရရှိထားပါရယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်စနေညအတွက်အစီအစဉ်ထုတ်လို့ရေးမှုကကိုရန်နိုင်ဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်ကျွန်မကစုမော်မှာဒီညအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်မနေ့ပြန်မနေ့ထုတ်လင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 50 51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်မင်္ဂလာညချမ်းဖြစ်ကြပါစေရှင်
This program has come to you from the Voice of America, Washington.